Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါသည်ခင်ဗျာ VOA American Day 2019ခုနှစ်နိုဝင်ဘာလ26ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည 9:00 အထိလိုင်းနူမီတာ 1925.32 တို့ကနေထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပ
ါမင်္ဂလာညချမ်းပါရှင်ဒီကနေ့ညဘက်သတင်းတွေကိုကိုအောင်လင်းဦးနဲ့ကျွန်မနန်းလောက်တို့ပြောပြမှာပါဟောင်ကောင်တည်တံတရာရွေးကပ်ပွဲမှာအတိုက်ခံကိုစလီရီဖက်က90ရက်ခန့်နှုန်းနီးပါအနိုင်ရသွားတာဟာတရုတ်အစိုးရအပေါ်မကျေနပ်တာတွေထင်ဟနေတဲ့သဘောဖြစ်တယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကပြောပါတယ်မြန်မာတောင်ကိုရီးယားနိုင်ငံကြားပူးပေါင်းဆောင်ရွက်နားလည်မှုစာချင်းလွား၃ရက်ကိုဒီကနေ့လက်မှတ်ရေးထိုးလိုက်ကြပါတယ်အယ်ဘေရီးယားနိုင်ငံမျိုးတော်မှာဒီကနေ့အစောပိုင်းအင်အားပြင်းငလင်တစ်ခုလုခဲ့ရကလူ73ဦးထက်မနည်းသေဆုံးပြီးတော့အရာနဲ့ချီတားရခဲ့ပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာတပ်မတော်ကဓာတုလက်နဲ့တူလောင်တာထုတ်လုတာပြီးတော့ထုတ်ဖို့ရည်ရွယ်ချက်မရှိဘူးလို့တပ်မတော်ဘက်ကညင်းဆိုလိုက်ပါတယ
်ဓာတုလက်နဲ့ပတ်သက်ပြီးပူလောင်တာတွေထုတ်ဖို့ဓာတ်တွေအကုန်ကြည့်တာတွေထုတ်လုဖို့ရည်ရွယ်ချက်ရှိတာတွေမရှိပါဘူးဓာတုလက်နဲ့ပြင်တယ်လို့က
တပ်မတော်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးချုပ်ဇော်မင်းထွန်းကြေညာသွားတာပါဒီအကြောင်းနဲ့တူရခိုင်ပြည်နယ်မှာရေရက်သင်္ဘောကိုအေးအေးလက်နက်ကင်တပ်ဖွဲ့ကတိုက်ခိုက်တဲ့အကြောင်းနဲ့မြန်မာပြည်အတွက်လင်ကွန်အမေရိကန်ပညာဒေါ်တင်စုအကြောင်းစာရာတွေကိုတင်ဆက်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာနဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်စာရာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောင်တဲ့ကိုအောင်လင်ဦးတို့ပြောပြပေးပါအောင်ဗျာ
ဟောင်ကောင်တည်တံတရာရွေးကပ်ပွဲမှာအတိုက်ခံကိုစလီရီဖက်က90ရာခိုင်နှုန်းနီးပါအနိုင်ရသွားတာဟာဟောင်ကောင်ဆန္ဒပြပွဲတွေအပေါ်တာဝန်ရှိသူတွေရဲ့ကင်တွယ်ဆောင်ပုံနဲ့လက်ရှိအစိုးရအပေါ်ပြည်သူတွေရဲ့မကျေနပ်မှုတွေထင်ရှားတဲ့လက္ခဏာဖြစ်မယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ပြောပါတယ်အုပ်ချုပ်ရေးပိုင်းနဲ့ပတ်သက်ပြီးတော့မကျေနပ်ကြတဲ့အမြင်သဘောထားတွေကိုမဲဆန္ဒရှင်တွေဖော်ထုတ်ခဲ့ကြတယ်လို့လည်းအုပ်ချုပ်ရေးမှူးလမ်ကပြောဆိုခဲ့တယ်လို့အကြမ်းဖက်ဆန္ဒပြပွဲတွေအဆုံးသတ်ဖို့ကိုလည်းတိုက်တွန်းတောင်းဆိုသွားပါတယ်အုပ်ချုပ်ရေးမှူးလမ်းကသူအစောပိုင်းမှာကတိပေးထားတဲ့အတိုင်းဆန္ဒပြပွဲတွေနဲ့မတိမငိမ်ဖြစ်လာရတဲ့နောက်ခံအကြောင်းရင်းကိုလူလူနဲ့တွေ့ဆုံဆွေးနွေးပါမယ်လို့ထားလောင်းပြောဆိုပေမဲ့သူ့ဘက်ကဘလို့အလျှော့ပေးဆောင်ရမယ်ဆိုတာမျိုးတော့ပြောမသွားပါဘူး။ပြီးခဲ့တဲ့တနင်္ဂနွေနေ့ဟောင်ကောင်ရွေးကောက်ပွဲတွေမှာတော့မဲဆန္ဒရှင်တွေကတရုတ်အစိုးရပေါ်မကျေနပ်တဲ့သူတို့ရဲ့အမြင်တော်ရာတွေကိုထင်ထင်ရှားရှားထုတ်ဖော်ပြသခဲ့ကြတာပါ။ဒီရွေးကောက်ပွဲမဲရလက်တွေအရဒီမိုကရေစီရေလှူလာတဲ့ကိုယ်စားလှယ်အများစုအနေနဲ့အရင်ကလုံးဝထိန်းချုပ်ခွင့်မရရှိခဲ့တဲ့ကောင်စီ18ခုထဲက18ခုကိုထိန်းချုပ်သွားနိုင်တော့မှာဖြစ်ပါတယ်
။ဟောင်ကောင်ဒီမိုကရေစီလှူရှားမှုကိုအားပေးထောက်ခံတဲ့ဥပဒေကိုအမေရိကန်ကဖြတ်သိမ်းပေးဖို့နဲ့ပြက်ကွက်ခဲ့မယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေကြိုးရမယ်ဆိုတော့သတိပေးဖို့အမေရိကန်သမ္မတကြီးကိုစင့်ခေါ်သတိပေးခဲ့တဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်။ဟောင်ကောင်ရဲ့ဒီမိုကရေစီလှူရှားမှုတွေကိုအားပေးပြီးကုန်သွယ်ဆိုင်ရာအထူးခွင့်ပေးတာကိုပြန်လည်ရုပ်သိမ်းဖို့ချင်းချောက်ထားတဲ့ဥပဒေချမ်းကိုတော့အမေရိကန်လွှတ်တော်ကအတည်ပြုထားပြီးသမ္မတတော်နဲ့ထရန့်ကလက်မှတ်ထိုးပြီးတော့ဥပဒေဖြစ်တဲ့အတည်ဖြစ်လာမှာပါ။တရုတ်နိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးတယ်ရီဘရန့်စတက်ကိုတရုတ်ဒုတိယနိုင်ငံရဲ့ဝန်ကြီးကျင်းကျေကွမ်းကမနေ့တုန်းကပဲစင့်ခေါ်သတိပေးလိုက်တာဖြစ်တယ်လို့လည်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေအရတရုတ်နိုင်ငံရဲ့ပြည်ရင်းရေးကိုဝင်ရောက်ဆွတ်ဖက်ရရသလိုဟောင်ကောင်မှာရှိတဲ့တရုတ်နိုင်ငံကိုဆန့်ကျင်သူတွေရဲ့ရာဇဝတ်မှုမကင်းတဲ့အကြမ်းဖက်လုပ်ရပ်တွေကိုအားပေးရရောက်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ဟောင်ကောင်ဒီမိုကရေစီအရေးကိုလက်မှတ်ထိုးမထိုးအတိအကျမပြောသေးတဲ့သမ္မတထရန့်ကတော့ပြီးခဲ့တဲ့သတင်းပတ်တင်မှာပဲဟောင်ကောင်နဲ့အတူရပ်တည်ကြောင်းပြောဆိုထားသလိုမိတ်ဆွေတို့အဖြစ်တရုတ်သမ္မတရှီကျင်းဖင်နဲ့အတူရပ်တည်ကြောင်းလည်းပြောဆိုထားပါတယ်။အမေရိကန်သမ္မတကြီးကတော့ဟောင်ကောင်ကအခြေအနေပေါ်အမေရိကန်ကအလေးနဲ့စိတ်ဆိုးရိမ်မှုတွေနဲ့အတူစောင့်ကြည့်နေတဲ့အကြောင်းတရုတ်ဒုတိယနိုင်ငံရဲ့ဝန်ကြီးကိုပြောဆိုခဲ့တယ်လို့လည်းတန်ယုံပြောခွင့်ရသူကိုကိုကာပြီး AFP သတင်းကဖော်ပြထားပါတယ်
။အမေရိကန်သမ္မတပေါ်တရားစွဲသင့်မသင့်စုံစမ်းတဲ့အောက်လွှတ်တော်တရားရေးကော်မတီကအင်ဖြူရောအကြံပေးဟောင်းဒွန်မက်ဂန်လာရောက်ထွက်ဆိုဖို့ဥပဒေကြောင်းကနေဆင့်ခေါ်ချက်ကိုလိုက်နာဖို့ပြည်ထောင်စုတရားသူကြီးတဦးကတနင်္လာနေ့နောက်ပိုင်းမှာဆုံးဖြတ်လိုက်ပါတယ်။မက်ဂန်အပြင်လက်ရှိနဲ့အရင်အင်ဖြူရောအရာရှိတွေအနေနဲ့အောက်လွှတ်တော်ကော်မတီကဆင့်ခေါ်ချက်တွေကိုမလိုက်နာအောင်တားဆီးနေတဲ့အခွင့်အာဏာသမ္မတထရမ့်မှာမရှိဘူးလို့လည်းတရားသူကြီးကက်ဒန်ဘရောင်းဂျက်ဆန်ကပြောဆိုခဲ့ပါတယ်။တရားသူကြီးဂျက်ဆန်ရဲ့ဆုံးဖြတ်ချက်ကိုအင်ဖြူရောကအယူခံဝင်ဖို့ပြင်ဆင်နေပါတယ်။မက်ဂန်ရဲ့ရှေ့နေကတော့အင်ဖြူရောရဲ့အယူခံကိုကြားနာဆုံးဖြတ်ပြီးတဲ့အထိယာယီစောင့်မလို့တရားရုံးကအမိန့်မထုတ်ရင်တော့အောက်လွှတ်တော်ကော်မတီရဲ့ဆင့်ခေါ်ချက်ကိုလိုက်နာမယ်လို့ပြောဆိုပါတယ်။ လွှတ်တော်ကော်မတီရဲ့စင်ကိုချက်ကိုမတိကျိုးချွန်ပြုထားကြတဲ့သူတွေထဲမှာနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုအမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘောလ်တန်နဲ့အင်ပီရိုယာယီအရာရှိချုပ်မစ်မော်ဗင်နီတို့ပါဝင်ပါတယ်။2020အမေရိကန်သမ္မတရွေးကောက်ပွဲမှာပြိုင်ဖက်သူသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းပေးဖို့ယူကရိန်းကိုသမ္မတထရမ့်ကဖိအားပေးခဲ့သလားဆိုတဲ့အပေါ်ဒီမိုကရက်အမတ်တွေကစုံစမ်းမေးမြန်းနေတာဖြစ်ပြီးဒီအဆင့်မြတ်အရာရှိတွေစီကနေအရေးပါတဲ့သက်သေအထောက်အထားတွေရလိမ့်မယ်လို့ဒီမိုကရက်အမတ်တွေကယုံကြည်နေတာပါ။မစ္စတာမဂန်ဟာအင်ပီရိုအကြံပေးအဖြစ်2018အောက်တိုဘာလအထိလုပ်ကိုင်းခဲ့တာပါ။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့နဲ့ရုရှားကိုပူးပေါင်းဆွဲခဲ့သလားဆိုပြီးစုံစမ်းခဲ့တဲ့အထူးစုံစမ်းရမှုရောဘတ်မူလာရဲ့အစီရင်ခံစာမှာတော့မဂန်ရဲ့နာမည်ကိုမကြာခဏပါဝင်တာကိုတွေ့ရတာလည်းဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုစစ်တမ်းအချုပ်မှာခေါင်းဆောင်ပိုင်းအပြောင်းလဲလုပ်ခဲ့တာနဲ့ပတ်သက်လို့သမ္မတထရမ့်ရဲ့ထရမ့်ကနောက်ထပ်ကွဲလွဲတဲ့ရှင်းလင်းချက်တခုကိုပြောဆိုလိုက်ပါတယ်။ဒီပြည်နိုင်ငံက ISIS စစ်သွေးကြွတွေနဲ့တက်ခဲ့တဲ့စစ်ပွဲအတွင်းဆောင်ရွက်ခဲ့တဲ့လုပ်ရည်နဲ့ပတ်သက်လို့အမေရိကန်ရေတပ်အထူးတပ်ဖွဲ့ Navy Sea တပ်ဖွဲ့ဝင်တူဖို့အရေးယူခဲ့တဲ့အမှုမှာကြောင်းဝင်ဆွတ်ဖက်ခဲ့တဲ့ဆုံးဖြတ်ချက်ကိုလည်းသမ္မတကကာကွယ်ပြောဆိုလိုက်တာပါ။ရေတပ်ဝန်ကြီး Richard Spencer ကိုရာထူးကဖယ်ရှားလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးအင်ပီရိုမှာတင်းတင်းကြပ်နေတဲ့တင်းတောက်တွေမြင်းမြန်းတဲ့အချိန်မှာတော့အချိန်တော်ရကလေးကဒီကိစ္စကိုစဉ်းစားထားတဲ့အကြောင်းသမ္မတ Trump ကပြောဆိုထားပါတယ်။အခုမှလောလောလတ်လတ်ဖြစ်လာတာမဟုတ်တဲ့အကြောင်းနဲ့ရှီတန်းကစစ်တီတွေကိုကာကွယ်ပေးရမှာဖြစ်တဲ့အကြောင်းလည်းဘူဂရီးယားဝန်ကြီးချုပ်နဲ့အတူရှိနေတော့သမ္မတကပြောခဲ့တာပါ။Navy Sea အထူးတပ်ဖွဲ့ဝင်အတွက်ကလကာကိုဘုတ်ဖွဲ့ကကြားနာစစ်ဆေးမဲ့စစ်စင်ကိုဖြစ်ဖို့ကာဝဲဝင်ရှင် Mark Esper ကိုအမိန်ပေးခဲ့တဲ့ပုံမှာလဲသမ္မတကကာကွယ်ပြောဆိုသွားပါတယ်။အထူးတပ်ဖွဲ့ဝင်ကလကာကိုတော့2019ခုနှစ်တုန်းကယူရိုနိုင်ငံမှာတာဝန်ချထားစဉ်ဒဏ်ရာရထားတဲ့ ISIS သူချက်တယောက်ကိုတပ်ဖြတ်မှုနဲ့ဆွဆွဲခဲ့တာဖြစ်ပြီးဒီနေ့စနေမှာတော့စစ်တပ်ခုံတမာရီအဖွဲ့ကသူ့ကိုတရားစီရင်နဲ့လွတ်ပေးလိုက်တာပါ။ဒီလာစမှာပဲသမ္မတကသူ့ယာရုနဲ့ခန်းစား권တွေကိုလည်းပြန်လည်ပေးရခဲ့ပါတယ်။ဒါမှမဟုတ်ဝင်းကြီးစပန်ဆာအပါဝင်ရတဲ့ရာရှိတချို့ကတော့ဂလာဂါနေနဲ့ Navy Sea အထူးတပ်ဖွဲ့ဝင်ဖြစ်ကနေတက်ကနေအနားယူ권ပေးတယ်မသိင်အထူးတပ်ဖွဲ့ဝင်တွေကိုချင်းမြင့်လေးရှိတဲ့စုစိတ်ကိုစပေးထားတယ်မသိင်ဘုတ်ဖွဲ့ကတုံးတက်ဖို့လိုတယ်ဆိုပြီးပြောဆိုခဲ့ကြတာပါ။သမ္မတကတော့အထူးတပ်ဖွဲ့ဝင်ဂလာဂါကိုချင်းမြင့်ထားတဲ့စုစိတ်ကိုရုတ်သိမ်းမှာကိုလက်မခံတဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။မြန်မာနဲ့တောင်ကိုရီးယားနှစ်နိုင်ငံကောင်းဆောင်တွေဒီကနေ့သီးခြားတွေ့ဆုံပြီးတော့နှစ်နိုင်ငံနှားလည်မှုစာချုပ်လွှာတွေကိုလက်မရေးထိုးခဲ့ကြပါတယ်။ငားလုံငန်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးအသက်မွေးဝမ်းကြောင်းဆိုင်ရာတင်နာများပူးပေါင်းဆောင်ရွက်ရေးနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကဏ္ဍပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့နှားလည်မှုစာချုပ်လွှာ၃ရပ်ကိုလက်မရေးထိုးခဲ့တာပါ။တောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာကျင်းပတဲ့အာဆီယံကိုရီးယားဆွေးနွေးဖက်ဆက်ဆံရေးအနှစ်30ပြည့်အထိမ်းအမှတ်ညှိနှိုင်းခံပေးပါမှာမြန်မာနိုင်ငံတော်အတိုင်းအမေခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ဒီကနေ့တီးတန့်တွေ့ဆုံခဲ့ကြပြီးတော့နားလည်မှုစာချုပ်လွှာတွေကိုအခုလိုလက်မှတ်ရေးထိုးခဲ့ကြတာလည်းဖြစ်ပါတယ်။မြန်မာကိုရီးယားနိုင်ငံတွေ့ဆုံပွဲမှာတော့သမ္မတမွန်ဂျေအင်ကနိုင်ငံဆက်ဆံရေးတိုးတက်လာတဲ့အပေါ်အလွန်တန်ဖိုးထားပါကြောင်းနဲ့တီးထက်မကရှေ့ဆက်တိုးတက်ဖို့သူ့ရဲ့မျှော်လင့်ချက်တွေကိုထည့်သွင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကိုစက်တင်ဘာလကလာရောက်ခဲ့တဲ့ကိုရီးယားသမ္မတရဲ့ခီးစဉ်အတွင်းနိုင်ငံကြားသဘောတူညီခဲ့တဲ့ကိစ္စရပ်တွေအကောင်အထည်ဖော်တဲ့နေရာမှာလည်းတိုးတက်မှုတွေရရှိခဲ့တဲ့အပေါ်မှာ2500ဖြစ်ရာကြောင်းတောင်ကိုရီးယားသမ္မတကအလေးပေးပြောဆိုသွားပါတယ်။ဒါအပြင်ရင်ကျေးမှုပညာရေးစိုက်ပျိုးရေးရေလုံငန်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအခြေခံအဆောက်အုံတွေနဲ့ဂျင်းလက်ဒေတာဖွံ့ဖြိုးရေးကဏ္ဍတွေမှာအကျိုးတူပူးပေါင်းဆောင်ရွက်လုပ်ငန်းတွေတိုးမြင့်သွားရေးပြည်သူအချင်းချင်းထိတွေ့ဆက်ဆံမှုပုံမတိုးတက်ရေးကိစ္စရပ်တွေကိုလည်းဒီတီးတန့်တွေ့ဆုံပွဲမှာဆွေးနွေးကြကြတယ်လို့နိုင်ငံတော်အောက်တိုင်းမိခန်ရုံးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။
ပေါ်ရမင်းဖရန်စစ်ရဲ့ဒီကနေ့ဂျပန်နိုင်ငံခီးစဉ်အဆုံးသတ်မှာတော့မျော်လင့်ချက်တွေအပြည့်နဲ့နာဂတ်တစ်ခုကိုဖန်တီးနိုင်အောင်ဂျိုးပန်းကြဖို့ကက်သလစ်တက္ကသိုလ်ကကျောင်းသားတွေကိုတိုက်တွန်းလိုက်ပါတယ်။ဂျပန်နိုင်ငံမှာလူသားစံပြီးဂယူနာနဲ့ကျင်နာမှုတွေရှိတဲ့လူသားဝိုင်းကိုဖန်တီးဖို့ဆန္ဒရှိနေကြတယ်လို့သူ့အနေနဲ့ခန်းစားမိတဲ့အကြောင်းလဲဆိုဖီယာတက္ကသိုလ်မှာမိန့်ကြားခဲ့တာပါ။လူမှုန်တိုင်းဝိုင်းနဲ့ယဉ်ကျေးမှုတွေကပိုင်းခြားထားတာတွေကိုတက္ကသိုလ်တွေကပေါက်ကူးဆက်သွယ်ပေးဖို့လဲပေါ်ရမင်းကြီးကတိုက်တွန်းခဲ့ပါတယ်။အရှတရဲ့ယဉ်ကျေးမှုတွေမှာပဝင်းကျင်ကိုချစ်မြတ်နိုးတဲ့အလေးထားရှိတဲ့အတွက်ကမ္ဘာမြေကြီးကိုကာဝယ်ဆော့ရှောက်လူစိတ်တွေကိုပြသရဖို့လဲမိန့်ချခဲ့တာပါ။ကတဲ့သာသနာပိုင်ပုံရံမင်းကြီးရဲ့အစောပိုင်းဂျပန်နိုင်ငံခီးစဉ်မှာတော့နျူကလ িয়ার လက်နက်စန့်ကျင်ရေးအလေးထားခဲ့ပါတယ်။ တတော်82နှစ်အရွယ်အာဂျင်တီးနားနိုင်ငံဘွားပိုယမ်မီဖရန်စစ်စာစနေနေ့မှာပဲတိုကျိုမြို့တော်ကိုလေကြောင်းကနေရောက်လာတာပါ။ဒီနောက်မှာတော့ဒုတိယကမ္ဘာစစ်ပြီးဆုံးကနေ1945ခုနှစ်မှာအမေရိကန်ကအနုမြုံဖုံးချဲချခဲ့ရကလူပေါင်းတသိန်းကျော်ပွဲချင်းပြီးတည်ဆုံးခဲ့ရတဲ့ဟီရိုရှိမားနဲ့နာဂါစကီမြို့တွေကိုပိုယမ်မီခီးဆက်ခဲ့တာဖြစ်ပါတယ်။နာဂါစကီမြို့မှာတင်းငွေနေနေကမင်းချဲရမှာတော့နိုင်ငံရေးကောင်းဆောင်တွေအနေနဲ့နျူကလ িয়ার လက်နက်တွေကိုဆွန့်လွတ်ကြဖို့နဲ့လက်နက်ပြန်ဆိုင်တပ်ဆင်မှုတွေကိုဆွန့်လွတ်ကြဖို့တိုက်တွန်းခဲ့တာပါ။ဂျပန်နိုင်ငံမတိုင်ခင်ထိုင်းနိုင်ငံခီးစင်မှာတော့ဘာသာရေးယုံကြည်မှုကွဲပြားမှုတွေကိုတိုက်ခတ်ကြဖို့နဲ့ငင်းချိုင်းကိုရှေ့ရှုကြဖို့အထူးကမင်းချခဲ့ပါတယ်။အခုဒီချိန်အာရှခီးစင်မတိုင်ခင်ပိုယန်မင်းကြီးဖရန်စစ်ဟာ2014ခုနှစ်မှာဖိလစ်ပိုင်နဲ့သရီးလင်္ကာနိုင်ငံ2019ခုနှစ်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုလည်းကြွားရောက်ခဲ့မှုပါတယ်။
အယ်ဘေးနီးယားနိုင်ငံမြို့တော်မှာဒီကနေ့အစောပိုင်းအင်အားပြင်းငလင်တစ်ခုလှုပ်ခဲရကလူ73ဦးထက်မနည်းသေဆုံးပြီးယာနဲ့ချီထံရရခဲ့ကြပါတယ်။မြို့တော်တီရနာအနောက်မြောက်ဘက်ကီလိုမီတာ30အကွာမှာဗဟိုပြုပြီးတော့ပြင်းအား6တရမလေးရှိတဲ့ငလင်လှုပ်ခဲတာဖြစ်ကြောင်းလဲအမေရိကန်ဘူမိဗေဒတိုင်တာရေးဌာနကသတင်းထုတ်ပြန်ထားပါတယ်။လက်တလောအလောင်း73လောင်းတွေ့ရှိထားပြီးတော့38ယောက်ကိုအသက်ရှင်လျက်ကယ်တင်နိုင်ခဲ့ကြောင်းလဲကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကိုကိုးကားပြီးတော့သတင်းတွေကဖော်ပြနေကြပါတယ်။အပြက်အစီးတွေနဲ့ပြိုကျသွားတဲ့အဆောက်အဦတွေအောက်ကလူတွေကိုကယ်ဆယ်ဖို့အတွက်လဲရေပေါ်ကစားရေးဝန်ထမ်းတွေဆက်လက်ကြိုးပမ်းနေကြတာပါခီးသွွားတွေကြားရေပန်းစားတဲ့ Doris ကန်ယူရာမြို့မှာထိခိုက်မှုအပြင်းအထန်ဆုံးဖြစ်ကြောင်းလည်းပြောပါတယ်တေဆုံးမှုအများစုဟာ Doris နဲ့အနီးအနားမှာရှိတဲ့ Tumene မြို့မှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်ကာဗင်အရက်မှာတော့အဆောက်အဦဘောကနေခုန်ချတဲ့အတွက်လူတစ်ယောက်တေဆုံးခဲ့ရပါတယ
်ပါကစ္စတန်စီးပွားရေးချုပ်ကိုနောက်ထပ်3နှစ်တာဝန်ထမ်းဆောင်မှုအစိုးရရဲ့ခွင့်ပြုမိန့်ကိုတရားရုံးချုပ်ကယာယီဆိုင်ငံ့လိုက်ပါတယ်ဒီသတင်းပတ်နောက်ပိုင်းမှာယာရုကအနားယူရတော့မယ်ဘိုချိုချီကာမာဂျာဗက်ဗာဂျွာကိုဆက်လက်တာဝန်ယူဖို့ဝန်ကြီးချုပ်အီမရခန်ကလာတော်ကြာခဲ့ကအမိန့်ထုတ်ပြန်ထားတဲ့ပေါ်တရားရုံးချုပ်ကဒီနေ့ရုတ်တရက်ဆုံးဖြတ်ချက်ချလိုက်ကြပါအစိုးရရဲ့လုပ်ရည်ဟာဥပဒေနဲ့ညီညီဆိုတာကိုဆုံးဖြတ်ဖို့မနက်ပိုင်းတရားရုံးချုပ်မှာထပ်မံကြားနာဖို့လည်းစီစဉ်ထားပါတယ်တရားသူကြီး၃ဦးပါအဖွဲ့ကတော့စစ်အရာရှိထူးကိုတာဝန်ကအနားယူရမယ်အချိန်မရောက်ခင်အစိုးရကဆိုင်းငံ့တာဒါမှမဟုတ်ကတ်တတ်တာမျိုးကိုဥပဒေအရခွင့်ပြုမထားတဲ့အကြောင်းပြောဆိုထားတာပါဝန်ကြီးချုပ်ရဲ့လက်ထောက်တွေကတော့ကက်ရှမီးယားဒေသမှာနေနေပိုင်တဲ့အငင်းပွားမှုတွေကြောင့်အိန္ဒိယအိန္ဒိယနိုင်ငံနဲ့စစ်ရေးတင်းမာမှုတွေလိုလုံခြုံရေးအရာစိန်ခေါ်မှုတွေရှိနေတာကိုအကြောင်းပြပြီးစီယူစီချုပ်ကိုဆက်လက်တာဝန်ပေးဖို့ဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုထားတာပါဒါပေမဲ့လည်းစီယူစီချုပ်ကိုပြန်လည်တာဝန်ပေးဖို့အထိဒေသတွင်းလုံခြုံရေးအခြေအနေတွေကစိုးရိမ်စရာရှိနေသလားဆိုတာကိုတရားရုံးချုပ်ကမေးခွန်းထုတ်ထားတာဖြစ်ပါတယ်ဆီယာနာသိမ်းမှုတွေနဲ့စစ်တပ်ကြီးခဲတွေတာဝန်တွေကိုဆက်လက်တည်တန်းတိုးလို့ရှိပေမဲ့တရားရေးကဏ္ဍကရင်နှုံးကလစ်လျူရှူထားလို့ရှိတဲ့ပါကစ္စတန်နိုင်ငံမှာအခုနောက်ဆုံးစီယူစီချုပ်တာဝန်တက်တန်းတူမာကိုတရားရုံးချုပ်ကယာယီဆိုင်ငံ့မှုဆုံးဖြတ်လိုက်တဲ့အတွက်လည်းအများအားအသိစရာဖြစ်ခဲ့ပါတယ်
။တားမြစ်ဆေ30မူရင်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်မှုနဲ့ရုရှားနိုင်ငံဟာ၈နှစ်ဂျပန်နိုင်ငံမှာကျင်းပမဲ့တိုကျိုအိုလံပစ်အပဝင်နိုင်ငံတကာအားစားပွဲတွေမှာပါဝင်ခဲ့၄နှစ်တားမြစ်ခံမဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ဒီနှစ်ဆမိုင်းနှုန်းကမော်စကိုမြို့တော်တိုက်ခွတ်ခါမှာစမ်းသပ်တွေ့ရှိခဲ့တဲ့စစ်ဆေးချက်တွေကိုဖျောက်ဖျက်မှုနဲ့မမှန်မကန်ဖော်ပြမှုတွေရှိခဲ့ကြောင်းစုံစမ်းဖော်ထုတ်နိုင်ခဲ့ပြီးတဲ့နောက်စီကံချုပ်ပမှုနဲ့အရေးယူဖို့တာမြင့်ဆေး၃၀မှုတက်ဖြည့်ရေးနိုင်ငံတကာအေဂျင်စီ WDA ကဒီကနေ့ပဲလာညွှန်ချက်ထုတ်ပြန်လိုက်တာဖြစ်ပါတယ
်ထိတိုင်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကုအောင်လွင်ဦးတို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကနေကျွန်တော်အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook ကနေပြီးတော့လည်းတက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးဖို့ချက်တွေနဲ့ဆောင်းပါးတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ဓာတုလက်နဲ့သုံးဆွဲမှုတားမြစ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုလိုက်နာမှုမရှိတဲ့အပေါ်စိုးရိမ်မကင်းဖြစ်ရတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပေမဲ့မြန်မာအနေနဲ့ဓာတုလက်နဲ့တူလောင်တာထုတ်လုပ်တာထုတ်ဖို့ရည်ရွယ်တာမျိုးတစ်ခုမှမရှိဘူးလို့မြန်မာတက်မတော်ဘက်ကတုံ့ပြန်ထားပါတယ်။ဒီအကြောင်းကိုသားညွန့်ဦးကပြောပြမှာပါ။
ဒါရီလနဲ့ပတ်သက်လို့မြန်မာနိုင်ငံဟာစိုးရိမ်စရာနိုင်ငံဖြစ်လာတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနဒုတိယလက်ထောက်နိုင်ငံကြီးဝန်ကြီး Thomas Dinano ကနယ်သာလန်နိုင်ငံ The Hague မှာရှိတဲ့ဒါရီလနဲ့တားမြစ်ရေးဆိုင်ရာအဖွဲ့ကြီးရဲ့24ကြိမ်မြောက်အဖွဲ့ဝင်နိုင်ငံများညီလာခံမှာပြောဆိုသွားတာဖြစ်ပါတယ်။အဓိကအချက်ကတော့1980ခုနှစ်ကာလတွေတုန်းကမြန်မာနိုင်ငံအနေနဲ့ဒါရီလနဲ့အစီအစဉ်တရက်လုပ်ခဲ့တဲ့မှတ်တမ်းရှိတာကိုထောက်ပြပြီးတော့အဲ့ဒီကာလတုန်းကဒါရီပစ္စည်းအကျဉ်းချံတွေကိုဘယ်လိုလုပ်တယ်လဲဆိုတာကိုထုတ်ပြန်ပြောဖို့မြန်မာနိုင်ငံဘက်ကပြက်ကွက်နေတယ်ဆိုပြီးတော့ကန်ဒုတိယလက်ထောက်နိုင်ငံကြီးဝန်ကြီးကပြောတာပါ
United States certifies that Myanmar is in non-compliance with the CWC due to its failure to
မြန်မာအနေနဲ့အဲ့ဒီတုန်းကလုပ်တဲ့ဓာတုလက်နက်စက်ရုံကိုဖျက်သိမ်းလိုက်ပြီလားဆိုတာနဲ့အဲ့ဒီဓာတုလက်နက်အစီအစဉ်ဟောင်းနဲ့ပတ်သက်လို့ကြေညာပြောဆိုဖို့ပြက်ကွက်တာကြောင့် CWC သဘောတူညီချက်အတိုင်းလိုက်နာမှုမရှိဘူးလို့အမေရိကန်ပြည်ထောင်စုကတုံ့သက်ထားပါတယ် မြန်မာနိုင်ငံဟာ1980ကာလတုန်းကကန့်ပါတဲ့ဓာတုပစ္စည်းထုတ်လုပ်မှုနဲ့ဓာတုလက်နက်ဆက်ယုံအပါအဝင်ဓာတုလက်နက်အစီအစဉ်တစ်ခုလုပ်ခဲ့တယ်ဆိုတာကိုအမေရိကန်ပြည်အောင်စုကသိထားပါတယ်။မှတ်တမ်းရရှိတဲ့ဒီဆက်ယုံမှာဓာတုပစ္စည်းတွေအစုလိုက်အပြုံလိုက်ရှိနေနိုင်တာကြောင့်အမေရိကန်ပြည်အောင်စုကဒါကိုအလေးနက်ထားစိုးရိမ်မကင်ဖြစ်ရပါတယ်။
မြန်မာစစ်တပ်ရဲ့တက်မတော်သတင်းမှန်ပြန်ကြားရေးကော်မတီကဘူမချုပ်ဇော်မင်းထွန်းကတော့မြန်မာတက်မတော်အနေနဲ့ဓာတုလက်နက်အပြင် NBC လို့ခေါ်တဲ့ Nuclear Zero လက်နက်တွေထုတ်ဖို့ရည်မှန်းချက်လုံးဝမရှိဘူးလို့ VOA ကိုတုံ့ပြန်ခဲ့ပါတယ
်။ဒါဓာတုလက်နက်နဲ့ပတ်သက်ပြီးပူပေါင်းတာတွေထုတ်ပုံတာတွေအတုံးကြီးတာတွေထုတ်လုပ်ဖို့ရည်ရွယ်ချက်ရှိပါတယ်မရှိပါဘူး။ဓာတုလက်နက်အပြင်တကယ်လို့ NBC ပေါ့နော်ဒီကလက်နက်နဲ့ပတ်သက်တဲ့ဟာတွေရောခုနပြောတဲ့ပူပေါင်းတာထုတ်လုပ်တာရည်ရွယ်ချက်ရှိတာကုန်ပြတာမျိုးရှိပါဘူး။ကျွန်တော်အနေနဲ့က2015 EWC စံတော်ဘုံကွန်ဗင်းရှင်းကိုလက်မှတ်ထိုးတာဖြစ်ပါတယ်။အဲဒီလက်မှတ်ထိုးမထိုးနေတဲ့အချိန်ကာလမှာလက်မှတ်ထိုးမှုအချိန်ကာလမှာကျွန်တော်ဆောင်ရွက်ခြင်းမရှိပါဘူးဗျ။အဲဒီစာရင်းရှိပါဘူး
။1980ကာလတုန်းကဓာတုလက်နက်စေုံနဲ့ပတ်သက်တဲ့အချက်လက်ကတော့သူ့အနေနဲ့သိထားတာမရှိဘူးလို့ဗိုလ်မှူးဇော်မင်းထွန်းက VOA ကိုပြောပါတယ်။အမေရိကန်ဒုတိယလက်ထောက်နိုင်ငံရေးဝန်ကြီးကတော့သူတို့ရဲ့ဒီစိုးရိမ်မကင်းဖြစ်မှုနဲ့ပတ်သက်ပြီးတော့မြန်မာအစိုးရကိုရောမြန်မာစစ်တပ်တာဝန်ရှိသူတွေကိုပါအသိပေးထားပြီးဖြစ်တယ်လို့ဆိုပါတယ
် United States held bilateral discussions with Myanmar to ensure that the civilian government and its military were aware of US concerns
ဒီစိုးရိမ်ချက်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့2019ဖေဖော်ဝါရီကစလို့မြန်မာအစိုးရနဲ့ကောမြန်မာစစ်ဖက်နဲ့ပါဓာတ်ရိုက်တွေ့ဆုံပြောဆိုတာတွေလုပ်ခဲ့ပါတယ်အရင်ကရှိခဲ့တဲ့ဒီအစီအစဉ်နဲ့ပတ်သက်လို့ OPCW ကိုကြေညာပြောဆိုဖို့လက်နက်ဖြစ်လာနိုင်တဲ့ဒီပစ္စည်းတွေကိုဖျက်သိမ်းဖို့ CWC သဘောတူညီချက်အတိုင်းလိုက်နာဖို့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုတိုက်တွန်းခဲ့ပါတယ်။ဒီလိုဆောင်ရွက်ချက်အဖြစ်မြန်မာအနေနဲ့နိုင်ငံတကာနဲ့ပိုပြီးထဲထဲဝင်ဝင်ဆက်ဆံလာနိုင်ဖို့သဘောတူညီချက်ကိုလိုက်နာဖို့နဲ့နိုင်ငံတကာလက်နက်ဖျက်သိမ်းရေးကြိုးပမ်းမှုတွေမှာပါဝင်ဖို့အခွင့်အလမ်းဖြစ်လာမှာပါ။ဒီအတွက်မြန်မာဘက်ကလှုံ့ဆော်မှုတွေမှာလိုအပ်တဲ့ဤပညာဆိုင်ရာအကူအညီတွေပေးတာမျိုးအမေရိကန်ဘက်ကအကူအညီပေးသွားဖို့အဆင်သင့်ရှိပါတယ
်မြန်မာနိုင်ငံဘက်က CWC ဓာတုလက်နက်တားမြစ်ဆိုင်ရာသဘောတူညီချက်ကိုမလိုက်တာဘူးဆိုတော့အမေရိကန်ဆူရဘက်ကဆွဆွဲချက်နဲ့ပတ်သက်ပြီးတော့မြန်မာဆူရဘက်ကတော့တစုံတရာတုံ့ပြန်တာမရှိသေးပါဘူးအခုကျင်းပနေတဲ့ OPCW ညီလာခံမှာပဲမြန်မာကုစလေအနေနဲ့ဒါကိုတုံ့ပြန်ဖြေရှင်းမယ်လို့တော့မျှော်လင့်ရပါတယ်မြန်မာစစ်တပ်ဟာဓာတုလက်နက်တွေထုတ်လုပ်နေကြောင်းသတင်းရေးသားခဲ့မှုကြောင့် 2014 ခုနှစ်ဇူလိုင်လတုန်းကသတင်းတောက်9ဦးအလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်ကြာခံခဲ့ရပါတယ်။ဒါပေမဲ့လို့တက်မလို့ပြောခွင့်ရသူကတော့ဒါဟာမြန်မာစစ်တပ်ကဓာတုလက်နက်စေုံတည်တယ်ဆိုတဲ့သတင်းမှမှန်တယ်လို့ပဲ။အဲ့ဒီပြစ်ဒဏ်ပေးမှုဟာလည်းကက်သတ်နေမိတဲ့ကိုကြီးကြော်ဝင်ရောက်တာကြောင့်ဥပဒေအရရေးယူတာဖြစ်တယ်ဆိုပြီးတော့ VOA ကိုတုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။မြန်မာနိုင်ငံအနေနဲ့ဓာတုလက်နက်တွေနဲ့ပတ်သက်ခြင်းမရှိဘူးလို့တက်မလို့ဘက်ကညင်းဆိုတဲ့အကြောင်းကိုသားညွန့်ဦးတင်ပြသွားတာပါ။အခုတော့ရေရက်စစ်သင်္ဘောတစ်စင်းတိုက်ခိုက်ခံရတဲ့သတင်းကိုလည်းတင်ပြခြင်းပါတယ်။ရခိုင်ပြည်နယ်ရသေးတောင်အနီးမေယူမြစ်ထဲလုံညိုရေးဆောင်ရွက်နေတဲ့ရီတက်သင်းမောကိုမနေ့ညနေပိုင်းကအေးရခိုင်လက်နက်ကင်တပ်ဖွဲ့ကနေတိုက်ခိုက်ခဲ့လို့လက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီပစ်ခတ်မှုမှာမြန်မာရီတက်သင်းမောဘက်ကထိခိုက်မှုရှိတယ်လို့အေးဘက်ကပြောပေမဲ့တပ်မတော်ဘက်ကတော့ဒါကိုငြင်းဆိုပါတယ်။တစ်ချိန်တည်းမှာရသေးတောင်မြို့နယ်ထဲမှာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေပါတယ်။ VOA သတင်းတော့နိုင်ကွန်းအိမ်ပြောပြပေးပါအောင်ဗျာ
။ဟုတ်ကဲ့ပါရခိုင်ပြည်နယ်ရတိတ်တံမြို့နီးမေယူမြစ်ထဲမှာရန်နမ်းထားတဲ့တမရော်ရေတပ်သင်းမောကိုအေးအေးဘက်ကနေမနေ့ညနေပိုင်းမှာလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့တမရော်သတင်းမှထုတ်ပြန်ရေးဖွဲ့တွင်မူတမရော်ပြောခွေးရဘုံမှုချုပ်စော်မင်းထွန်းက VOA ကိုပြောပါတယ
်။မနေ့ကတော့ဟုတ်တယ်ညနေပိုင်းမှာသူတို့တမရော်ကြီးကလုံခြုံရေးဆောင်ရွက်နေတဲ့ကြီးကိုအေးကနေပေါ့ဒီသေးတောင်ရဲ့အနောက်တောင်ပဲမီတာ1000လောက်ကနေပေါ့နေရာလေးနေရာနဲ့100မီလီမီတာရှော့တိုက်တုံးခုနလုံးနဲ့ပစ်ပါတယ်။ဟိုဖြစ်ကြိုက်မှုတော့မရှိပါဘူး။
ရတိတ်တံမျိုးဤတမတော်ရတတင်မောပြစ်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့ရခိုင်လက်နက်ကင်ဖွဲ့ AA ပြောခွေရခိုင်ဒုက္ခကခုလို့ပြောပါတယ
်ဗမာရတတင်ဖို့တစည်းကိုကျွန်တော်တို့ရခိုင်တပ်တော်ကနေပြီးတော့ဒါဝင်ရောက်ပြစ်ခတ်ခဲ့တာရှိတယ်တင်ဖို့ကိုတော့ထိတာပေါ့နော်ဟိုမိခိုးတွေဆောင်းဆောင်းထွက်ပြီးတော့မှသူတို့ဒီလက်နေကြီးတွေနဲ့ပြန်ပြီးတော့ရန်တမ်းပြစ်ခတ်မှုတွေကိုလုပ်တာပေါ့နော်တင်ဖို့ပုံမှာတော့ထိကြိုက်ကြဆုံးမှုကတော့ရှိနိုင်တယ်ဗျ
စစ်ရေရင်ကိုပြစ်ခတ်ခံရပြီးတမတော်ရေရင်ဘက်ကလည်းလက်နက်ကြီးနဲ့အဆက်မပြတ်ပြစ်ခတ်မှုတွေရှိနေတယ်လို့ဂျတိတာမြို့ခံဒူးကပြောပါတယ်
။မင်းကညဘက်ဆိုရင်ဟိုကတောက်ချောက်ပြစ်နေတယ်သူရေရပြစ်တယ်နေပြီးရပြစ်တာဟုတ်တယ်။လေခွေးနားတွေမှာကြားတယ်ရော်ထဲမှာတော့မကြားဘူးမင်းက
။ဂျတိတာမြို့နဲ့ရေဆိုးချောင်းနဲ့အမြင့်တောင်ကျေးရွာဘက်မှာလည်းမြမတမတော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားတိုက်ပွဲရက်ဆက်ဆိုသလိုဖြစ်ပွားနေတယ်လို့အေပြောခွေးရခိုင်ဒုက္ခကပြောပါတယ်။
မြန်မာလေတိုက်ပွဲတွေကတော့ဆက်ပြီးတော့ဖြစ်နေတယ်ဗျ။အဲ့ဒီအမျက်တောင်ရွာတဝက်ရဲ့နောက်ပြီးလို့ရှိရင်ဒီရေစိုးချောင်း
ဒီဟာတဝိုက်ပေါ့နော်မနေ့ကတိုက်ပွဲဖြစ်တဲ့နေရာတွေမှာတိုက်ပွဲဆက်ဖြစ်နေတယ်အဲ့နေရာမှာတိုက်ပွဲချင်းအတုံးရဲ့၄ရက်၅ရက်လောက်တော့ရှိနေတယ်ဂျယ်ဒီမာဒီဘုမာရေတက်တင်ဖို့တွေကလည်းပဲဒီတိုက်ပွဲဖြစ်တဲ့နေရာကိုလည်းနေကြည့်နေတယ်အလံပြီးတော့ပြစ်တာရှိတယ်လေးရက်ဆက်ဖြစ်ပွားနေတဲ့တိုက်ပွဲမှာနှစ်ပတ်တိကျမှုကတော့မသိရသေးဘူးလို့ခံယူခါကဆိုပါတယ်အနောက်ပိုင်းတ
ဘာမှတော့မရှိဘူးအဲရဲ့လောက်ချားရနေရတယ်ပေါ့အဲ့နေရာမြေတဲ့တလူဖြစ်ပွားခဲ့တဲ့ပြခတ်တက်ကမှုတွင်ရွာသားတွေထိခိုက်မှုရှိခဲ့တယ်လို့ရွာကနေတိမ်းဆောင်နေကြရတယ်လို့ရေစိုးချောင်းရွာသားတို့ကပြောပါတယ်ရေစိုးချောင်းတို့အမြတ်တောင်တို့အမြတ်တောင်ဆိုရင်ခုနေကဟိုလည်းရေးကြပြီးတော့ပြည်ရည်ကြောက်ရှိရဲ့နောက်တော့ကအဲလည်းရေးအိမ်မျိုးမျိုးရှိတယ်ရွာသားတွေကတော့မရှိဘူးလေတရားမှမရှိဘူးကျွန်
Sansa, Pipo Anita, Tanin Niba, Jamie Navy Pitlu, Saiboja, Louis Conatangio, Niasu Quabi, Sibi, Tain Shang Nijaya Varekamia.
View within on Nangu and yet the PM people Japjabare. Good caro, American Ga, Pire, Pinya, Dodin Su Jango, Timjajamare. You might be doing a lungeri, America Mashide, Tegadu Rigo, Tayo, Pinya, Tinjana, me. Lincoln, Pinya, Tinsu, Sizengo, American, Suyaga, Topian, Chinya, Libare, Yama, Naga, Go, Pompo, Nambune, Democracy, Ne, Siwa, Yipi, Jongle, Muma, Lungeri, Usong, Pawen, Nambu, Yueda, Alu, Suware, Lincoln, Pinya, Tinsu, Mesa, Pue, Kanago, Kura, and Dwayo, the Rin, you get it, Kuzo, Taka, Pio, Piamawa.
Nasate Yazuye, Pomo Shotula, Chini, Jama, Usong, Pishin, Lime, Yama, Lungeri, Nibinane, Swine, Piwani, on Yuebi, D. Lingon, Pinatin Sugo, Satin Pia Lightalo, American Tamaji, Scott Masiwega, Dine Jangomu, Novo de Hotema Lode, Pinatin Su, Mesa Boy, Kanama, Piodora, Pibare, Lungary, American Pianzuma, Pinatin Jabi, Kama, Miamananga, Pubin Piano Muma, Bobi, Pawan Labu, Miolin Tajang, Duga, Kulu, Piobade.
Well, our hope and our expectation.
American Piranzuma, Pinatin Jareka, Alongkong, a twitch on Yaga Sichene, Gonzo Muswai by Male, and Yaji Lila Gwen Jazi Chene, being Kunangan Pianabi, Nangae Pumpu Tuteji, Democracy Ji, Ninchaima, Bowen Songya Labo, General Mulin Tabare.
American Nanganga Pie, the Chapinatin Sui, Namadura Gado, Duga Mahabwe Epin, the Cha Gonzo Muswai, Legion Tinja Pie, the Nangoba, the Queen Yama Pibade. နှစ်ထောင်နှစ်ဆယ်လေးအထိမြန်မာနိုင်ငံသားတရားလောက်ကိုပညာသင်စုပေးဖို့စီစဉ်ထားပြီးနောက်ထပ်ဒီလိုအစီအစဉ်လေးဆက်လုပ်မလားဆိုတာကတော့အမေရိကန်နိုင်ငံလွှတ်တော်ကွန်ဂရက်ရဲ့ငွေကြေးထောက်ပံ့ပေါ်မူတည်ကြောင်းတာမကြီးစကော့မာစီရဲ့ကပြောပါတယ်မြန်မာလူငယ်ရောက်တရားကိုပညာသင်စုပေးသွားမှာဖြစ်ပြီးပရမဆုံးအတုအနေနဲ့အရောက်20ကိုရွေးချယ်သွားမှာပါလာမယ့်ဒီဇင်ဘာ၂ရက်မှာ Abraham Lincoln, Gombue and Nine, Deep in Yardin Sugo, American Nanganaga Pumpuy Agency, USATA Season Gani, the same. Nan is Sibangine, Beata Pibade.
VOA အင်္ဂါနေ့ညချမ်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။မကြာခင်နောက်ပိုင်းနိုင်ငံရေးဘက်မှာအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့အင်္ဂါည VOA ရဲ့တိုက်ရိုက်လေလံအစီအစဉ်ကိုတင်ဆက်သွားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ချင်ပါတယ်။အမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်အစိုးရတွေရဲ့မတရားခွဲခြားဆက်ဆံမှုအဆုံးသတ်ရေးကိုဥရောပနိုင်ငံတွေနဲ့အခြားကမ္ဘာနိုင်ငံတွေမှာအမျိုးသမီးနေ့အမျိုးသမီးတွေမနေ့ကတောင်းဆိုခဲ့ကြပါတယ်။ကမ္ဘာပေါ်ကအမျိုးသမီးတွေရဲ့သုံးပုံတစ်ပုံဟာသူတို့ရဲ့ဘဝတက်တာမှာရုပ်ပိုင်းဆိုင်ရာဒါမှမဟုတ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုခံရတယ်လို့ကုလသမဂ္ဂကပြောပါတယ်။နိုဝင်ဘာလ25ရက်နေ့ကကြာရောက်ခဲ့တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုအဆုံးသတ်ရေးနဲ့ပတ်သက်ပြီးဆလတ်တီကာဟုတ်ပေးဖို့တဲ့သတင်းလွှာကိုတော့ဒေါကင်ဆုံးဝင်းကပြောပြမှာပါ။
ကောင်းပါပြီရှင်။နိုင်ငံတကာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုပြပြောင်းရေးနှင့်အခမ်းအနားတွေကိုကဘာတဝံပုံစံမျိုးမျိုးနဲ့ကျင်းပကြပါတယ်။လမ်းပေါ်ကဆန္ဒပြပွဲတွေ၊မီးထွန်းဆုတောင်းပွဲတွေနဲ့ပြပွဲတွေလည်းပါဝင်ပါတယ်။ဘယ်လ်ဂျီယမ်နိုင်ငံမှာဆိုရင်အကြမ်းဖက်အသက်ခံခဲ့ရတဲ့အမျိုးသမီးတွေရဲ့တင်ကြေတာပြပြီးတော့အနီရောင်ဖြူခနက်တွေကိုပြသထားပါတယ်။အမျိုးသမီးတွေအပေါ်အကြမ်းဖက်မှုဟာကမ္ဘာငြိမ်းချမ်းရေးနဲ့လူကြုံရေးကိုချိမ့်ချောက်နေတဲ့အတွက်မဖြစ်မနေအဆုံးသတ်ရမယ်လို့ကုလသမဂ္ဂကသတိပေးနေပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့အုပ်ချုပ်ရေးယုံကမာရီယာလူဝီဇာရီဘယ်ရိုဗီအိုဒီကအခုလိုပြောပါတယ
်။ A cultural violence against women also has serious consequences for our efforts to eradicate poverty. ရှေ့ရှေ့တည်တံ့တဲ့ပုံမျိုးရေးကိစ္စတွေမှာအမျိုးသမီးတွေပေါ်အကြမ်းဖက်တဲ့အစဉ်လာကအကြီးအကျယ်အကျိုးဆက်တွေရိုက်ခတ်ပါတယ်။လူအဖွဲ့အစည်းရဲ့နေရာတိုင်းမှာအမျိုးသမီးတွေရဲ့ပါဝင်မှုကိုအဟန့်အတားဖြစ်စေပါတယ်
။ပြင်းထန်ဆိုးရွားကတော့ဒီနေ့မှာအမျိုးသမီးတွေကိုပို့ပြီးအကာအကွယ်ပေးနိုင်ဖို့အတွက်တိုးပြီးလှုံ့ဆော်သွားမယ်လို့ပြင်သစ်ဝန်ကြီးချုပ်အက်ဒဝတ်ဖီလစ်ကအခုလိုပြောပါတယ်။
D'abord, le gouvernement consacrera l'année prochaine.
Chine ma, myo thami myo da dan lwin nyin mya yin ne set nwe de kaisa re ma thong bo. Aso ya ga euro ngwe 1 billion jaw yin ni thong swe ma ba. Eight the ga euro tan 360 ko myo thami re paw a chan phat mu han ta ye ta ne atwin a thong sei a phin ya da ba de.
Main clean ne myo thami re ko kong ku de kaisa re ma myet myin twet du re a ni ne a chein mi tadin pe bo bo nangan da ga ye tat phwe ga tri pe hno so ni de lu Interpol ye tat phwe twin yin mu jo Jürgen Stock ka aku lo pyo ba de
71% of human trafficking victims were
ba ma kong ku yang sa khan ya du re ye 82 ya gan nu ga myo thami re ne clean ngai de ba သူတို့ကလေပိုင်းဆိုင်ရာမတရားအမျက်ထုတ်တာကိုခံကြပါတယ်။ဝန်ယံပြေးတွေပြည့်စုံတဲ့သူတွေကိုရုံးတင်ရေးယူနိုင်မှုကနိုင်ငံတကာဥပဒေနဲ့ပူးပေါင်းဆောင်ရွက်မှုတွေအတွက်အခြေခံလိုအပ်ချက်ဖြစ်လို့အကြောင်းကြားဖို့ကျွန်တော်တို့ကတောင်းဆိုပြစ်ဒဏ်ရခဏပါ
။နိုင်ဂျီးရီးယားနိုင်ငံကလည်းလေပိုင်းဆိုင်ရာအကြမ်းဖက်သူတွေကိုလူတွေကိုကြိုပြီးအသိပေးတဲ့မှတ်ပုံတစ်စနစ်ကိုတနင်္လာနေ့မှာစပြီးကျင့်သုံးပါတယ်။အထမပြုကျင့်ခံရသူကိုကာကွယ်ရမယ်အစားပြုတဲ့သူကိုကာကွယ်ပေးနေတဲ့စနစ်ကိုအဆုံးသတ်အောင်လုပ်တာလို့2000ခုနှစ်နိုဘယ်ငြိမ်းချမ်းရေးပူးတွဲဆုရှင်လီမန်ရိုဘတ်တာဘိုဝီကအခုလိုပြောပါတယ
်။ This time for the women's groups and men's groups.
ဒီမှာဒိုင်းဝိုင်းကောင်းချိုးအတွက်ဆောင်ရွက်တဲ့မြို့သမီးအယူသားအဖွဲ့အစည်းအလုံးအနေနဲ့အထမပြုကျင့်တာဟာဖရဲသခင်အလိုအရဖြစ်တယ်လို့ယုံကြည်လက်ခံကြတဲ့အတိုင်းဝိုင်းတွေကိုဒါဟာအလေးနဲ့သတိပေးလိုက်တာပါ။ဖျားသခင်ကြောင့်ဆိုပြီးပြစ်ထားလို့မရပါဘူးတရားဥပဒေနဲ့အညီဆောင်ရွက်ရပါလိမ့်မယ
်ဒါပေမဲ့လည်းအမျိုးသမီးတွေကိုအကာအကွယ်ပေးရေးကိစ္စလူတိုင်းကကြိုဆိုကြတာတော့မဟုတ်ပါဘူးစပိန်နိုင်ငံလက်ရာအစွန်းရောက် Vox Party ကအမျိုးသမီးတွေပေါ်အကြမ်းဖက်မှုကိုရှုံချတဲ့ပါတီပေါင်းစုံရဲ့ကြေညာချက်ကိုလက်မှတ်ရေးထိုးဖို့ညှင်းဆိုနေတယ်လို့ Vox Party က Javier Ortega ကအခုလိုပြောပါတယ
် También
အကြမ်းဖက်မှုဒဏ်ကိုခံစားနေရတဲ့သူတွေထဲမှာအမျိုးသားတွေလည်းပါပါတယ်မိမတွေကတက်လို့တေးခဲ့တဲ့ယောက်ျားတွေလည်းရှိပါတယ်။ဒါတွေကိုလည်းအကာအကွယ်ပေးဖို့လိုပါတယ်
။တူရကီနိုင်ငံအစ္စတန်ဘူမြို့နယ်ကအမျိုးသမီးတွေရဲ့ဆန္ဒပြပွဲကိုအာဏာပိုင်တွေကစောစောပိုင်းကပိတ်ပင်ခဲ့ပါသေးတယ်။နောက်ပိုင်းမှာတော့အကန့်အသတ်နဲ့လမ်းတချို့ကိုဖွင့်ပေးခဲ့ပါတယ်။အမျိုးသမီးတွေကိုလူစုခွဲဖို့မရုပ်ရည်လူအရည်တွေတုံးပြီးရဲတွေကလူစုခွဲခဲ့ပါတယ်ရှင်
။ကြည့်ပါတယ်။ VOA ရဲ့အင်္ဂါညချမ်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာတော့ကျွန်တော်တို့တိုင်းရိုက်လီလိုင်းအစီအစဉ်အပြင်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာတွေကိုထုတ်လွှင့်သွားမှာပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းတို့မီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ VOA ရဲ့အင်္ဂါနေ့ညပတ်အစီအစဉ်တွေကိုည10:00အထိလိုင်းနမီတာ1925 32နဲ့လိုင်းလိုက်မီတာ190ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံခွဲအတွင်းမှာတော့အမေရိကန်နိုင်ငံကြီးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလိုင်းအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုတော့ဦးသိန်းထိုက်ဦးတင်ဆက်မဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်နိုင်ပါပြီ
။သမ္မတဒေါ်လေးထွန်းကိုရေးရွေးစုံစမ်းမှုတွေနဲ့ပတ်သက်ပြီးအစီရင်ခံစာထုတ်ပြန်မှုအော်လွတ်တော်အမတ်တွေဒီသတင်းပတ်မှာဆက်ပြီးပြင်ဆင်နေတဲ့အကြောင်းစုံစမ်းစစ်ဆေးတဲ့ကော်မတီဥက္ကဋ္ဌကသတင်းကိုနေ့မှာပြောဆိုပါတယ်။ဒီသတင်းပတ်တွေအတွင်းမှာပဲဒီမိုကရက်ပါတီအတွင်းသမ္မတလောင်းအဖြစ်ရှင်ပြိုင်မဲ့သူတွေထဲမှာနောက်ထပ်တစ်ယောက်ဒိုးလာခဲ့ပါလေ
If you would please rise and raise your right hand I will begin by swearing
ကျောင်းပြန်တန်ကြားထုတ်လို့နဲ့ဂျာနာဝဲဒီနှစ်ပတ်ကြာကျင်းပပြီးချိန်မှာပဲသမ္မတဒေါ်နယ်ထရန့်ဟာကျင်းဝစ်ချိုးဖောက်ခဲ့တယ်ဆိုတာသက်သေပြနိုင်ခဲ့ပြီဖြစ်တဲ့အကြောင်းဒီမိုကရက်တီဘက်ကပြောပါတယ်အောက်လော့ဒ်ဥက္ကဋ္ဌနန်စီဘလိုစီကအခုလိုပြောဆိုသွားခဲ့တာပ
ါ The president has used his office for his own
သမ္မတကသူ့ရဲ့လုပ်ပိုင်ခွင့်တာဝန်ကိုပုဂ္ဂိုလ်ရေးအတွက်အလွဲသုံးစားလုပ်ပြီးအသုံးချခဲ့တာပါအမေရိကန်ပြည်အောင်စုရဲ့အမျိုးသားလုံခြုံရေးကိုတေးသိမ့်မှေးမင်အောင်လှုပ်ဆောင်ခဲ့ပါတယ်
ယူကရိန်းကိစ္စနဲ့ပတ်သက်ပြီးအဓိကသက်သေတွေတော်တော်များများကတော့လွတ်တော်ကျမ်းလာပွဲတွေမှာထွက်ဆိုဖို့ငြင်းဆုံနေသေးပါသမ္မတထရန့်ရဲ့အင်မြူတော်ကလည်းသက်သေမထွက်ကြဘူးအမိန့်ပေးထားပါလေသမ္မတထရန့်ကတော့ဒီစုံစမ်းစစ်ဆေးမှုတွေဟာလောက်ကျန်ဖန်တီးတာဖြစ်ပြီးဒါကိုလူတွေမယုံကြတဲ့အကြောင်းအခုလိုပြောဆိုနေပါတယ
် I think we had a tremendous week with the hoax you know the great hoax the
ဟန်ဆောင်လိန်ညာတဲ့လောက်ရက်တွေပေါ့ဒီသတင်းပတ်တွေမှာလူတွေအကြီးအကျယ်နားလည်သွားခဲ့တယ်လို့ကျွန်တော်ထင်ပါတယ်ဒီလိုအရေးယူဖို့လောက်တာကတမင်လောက်ကျန်တာပါဒီလိုလှုပ်လိုက်လို့လူတွေနားလည်ပြီးကျွန်တော်တို့ကိုအကြီးအကျယ်ထောက်ခံလာပါတယ
်။ဒါပေမဲ့လည်းဒီမိုကရက်တစ်ပါတီအတွင်းသမ္မတကိုယ်စားလှယ်လောင်းအထက်လွှတ်တော်မှအေမီဂလိုဘာချာကတော့ရထားတဲ့အထောက်ဓာတ်တွေအရအထက်လွှတ်တော်မှလည်းဆက်ပြီးစစ်ဆေးကြားနာဖို့လုံလောက်တယ်ဆိုပြီးတင်းငွေတွေက ABC ရုပ်သံကိုခုလိုပြောပါတယ
်။ This is the global version of Watergate where a president is trying to get dirt.
တခြားနိုင်ငံခေါင်းဆောင်တယောက်ကနေနိုင်ငံရေးပြိုင်ဘက်ကိုအကောက်ကြံမှုဖိအားပေးတာကဒီနေ့ကမ္ဘာမှာ Watergate အရှုပ်တော်ပုံပုံစံတစ်မျိုးပါပဲ။အခုဒီမှာဖြစ်နေတာကအခြေခံအဖြစ်ဒီအတိုင်းမှာဒီကိစ္စကိုကျမတို့ကြားနာဆစ်ဆေးသွားပါမယ်
။ဒေတာတွေနယူးယောက်မြို့တော်ဝင်အောင်ဘီလီယံနာသထဲကြီး Michael Bloomberg ကသူ Democratic Party ရဲ့သမ္မတကိုယ်စားလှယ်လောင်းဝင်ပြိုင်မယ်လို့တင်းငွေတွေနေ့ကကြေညာပါတယ
် Mike Bloomberg for president jobs creator leader problem solver
Mike Bloomberg ကသမ္မတအဖြစ်ဝင်ပြိုင်မယ်အလို့ကင်ဖန်တီးမဲ့သူခေါင်းဆောင်ခေါင်းပြဿနာတွေကိုဖြေရှင်းပေးမဲ့သူဒီအချက်၃ချက်စလုံးနဲ့တိုင်းပြည်ကိုပြန်လည်တည်ဆောက်သွားမှာပ
ါ Bloomberg ကဒီသတင်းပတ်အတွင်းမှာပဲအမေရိကန်ဒေါ်လာ38သန်းကုန်ကြခံပြီးမဲဆယ်စည်းရုံးမှုတွေစလုပ်နေပါတယ်ဒါပေမဲ့လည်းပြိုင်ဘက်သမ္မတကိုယ်စားလှယ်လောင်း Amy Global ချကတော့မေဆန္ဒရှင်တွေဟာသူတို့ရဲ့ခေါင်းဆောင်ဘီလီယံနာတရကြီးဖြစ်ဖို့တဲ့တခြားသူကိုပိုလိုချင်ကြတယ်လို့ ABC ရုပ်သံကပြောပါတယ
်။ They're not necessarily looking for the loudest voice in the room. They've got
အခန်းထဲမှာဘယ်သူအတန်အကျယ်ဆုံးလဲဆိုတာမျိုးကြည့်ပြီးရွေးဖို့မလိုအပ်ပါဘူး။ဒီလိုလူတစ်ယောက်လက်ရှိသမ္မတဖြစ်နေပြီးသားပါ။ဘယ်သူအချမ်းသာဆုံးလဲဆိုတာမျိုးကိုမေဆန္ဒရှင်တွေကကြည့်ဖို့လည်းမလိုအပ်ပါဘူး။သူ့မှာပတ်စံဘလောက်ရှိတယ်ဆိုတာအမြဲပြောနေတဲ့လူတစ်ယောက်သမ္မတဖြစ်နေပြီးသားပါ။ဒီလိုမဟုတ်တဲ့လူတယောက်ကိုမဲဆန္ဒရှင်တွေကရှာနေကြတာပါ
။ Michael Bloomberg ကဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းဖြစ်ရေးရှင်ပြိုင်နေတဲ့ကိုယ်စားလှယ်တရားစင်ကျော်ထဲမှာနောက်ထပ်ထပ်ပြီးပါဝင်လာသူဖြစ်ကြောင်းပါခင်ဗျာ
။ဦးသိန်းထိုင်ဦးတင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုချိန်ကစပြီးအင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်ပါတော့မယ်ခင်ဗျာအစီအစဉ်ထုတ်လုပ်သူကိုအောင်အောင်နဲ့အတူကိုသားညွန့်ဦးကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဓာတ်ရိုက်လေလိုင်းအစီအစဉ်ကနေပြီးကြိုဆိုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံတိုင်းပြည်ငံဥဆောင်ကိုင်တွင်မဲ့ ICG ခီးကိစ္စပါမြန်မာနိုင်ငံဟာလူမျိုးတုံးတုတ်တင်မှုတာစီရေနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တဲ့ဆိုပြီးတော့ ဂမ်ဘီယာနိုင်ငံကနေပြီးတော့ ICJ အပြည်ဆိုင်ရာနိုင်ငံကတရားရုံးမှာဆွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဥဆောင်တော့ဖြစ်ရှင်မဲ့ဆိုပြီးတော့ဆွဲကထုတ်ပြန်ပါလေလူခွန်ကြီးဒီမိုစီရင်းနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးကနိုင်ငံတကာရဲ့စံထားစရာဖြစ်ခဲ့ရတဲ့ဒေါက်ဆန်းစုကြည်ကိုယ်တိုင်ကဒီအမှုကိုဥဆောင်ကြိုက်တယ်မဲ့ဆိုတဲ့အပေါ်မှာသရရှင်တွေကဘယ်လိုယူဆပါလဲကျွန်တော်သုံးသပ်ဆွေးနွေးမှာပါ။နောက်မြန်မာနိုင်ငံဘက်ကတကယ်ပဲခုခံဖြေရှင်းနိုင်ပါမလားဘာလို့သတိထားစရာလိုလဲကျွန်တော်ဆွေးနွေးကြဖို့ဖြစ်ပါလေ။အဓိကပင်နိုင်ပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါလေ။ပထမတူကတော့ Internews အဖွဲ့ကြီးရဲ့သတင်းပညာရေးဆိုင်ရာဂျန်ပီဦးစိန်ဝင်းကိုစိန်ဝင်းဖြစ်ပါလေဗျာ။ဒီ line ပေါ်မှာရှိပါလေ။နောက်တူကတော့ဒီလူခွင့်ရေးနဲ့နိုင်ငံရေးဆိုင်ရာဒီလေလာရေးစောင့်ပါတွေသုံးသပ်ရေးသားသူဖြစ်တဲ့ကိုမှုသစ်နှစ်ဦးစလုံးဒီ line ပေါ်မှာရှိပါလေခင်ဗျာ။ကျွန်တော်အရင်ဆုံးကိုစိန်ဝင်းကိုဖိတ်ခေါ်ကြပါလေခင်ဗျာ။ကိုစိန်ဝင်းကြားရမယ်ထင်ပါလေ။ဟယ်လိုကိုစိန်ဝင်ကြားပါလ
ားဟုတ်ကဲ့
ဟုတ်ကဲ့ကိုစိန်ဝင်ခုနကကျွန်တော်ပြောသလိုပါပဲဒူဒေါန်ဆန်းစုကြည်ကဒီ The Hague ဒီ ICJ ကိုသွားမဲ့ကိစ္စနဲ့ပတ်သက်ပြီးတော့ We Stand With You ဆိုပြီးတော့တော်လေးကြိုဆိုကြတဲ့အင်အားစုတွေတော်များလည်းတွေ့ရပါတယ်ဒါပြင်တစ်ဖက်မှာဒေါန်ဆန်းစုကြည်သွားတာဟာမကောင်းဘူးဆိုပြီးတော့ကန့်ကွက်တာတွေလည်းရှိပါတယ်ဒါပေမဲ့ဒေါန်ဆန်းစုကြည်သွားတာကခေါင်းဝင်ခံတယ်ဆိုပြီးတော့လည်းဝေဖန်တာတွေလည်းရှိနေပါတယ်အမျိုးမျိုးပေါ့နော်အဲ့တော့ဒီတုံ့ပြန်ချက်တွေတန်းပတ်သက်လို့ပါခြုံပြီးတော့ကိုစိန်ဝင်ပါများပြောလိုပါတယ်ခင်ဗျဒေါန်ဆန်းစုကြည်သွားပြီးဥဆောင်တာတကယ်ပဲဟန်ကြပါမလား
အဲပထမဆုံးတော့ဒီ ICJ အမှုဟိုဖြစ်လာတယ်ဒီလိုမျိုးတရားရင်ဆိုင်မယ်ဆိုတော့ကောင်းတဲ့အချက်ကတော့ဒီမှာဘာတွေဖြစ်ခဲ့လဲဆိုတဲ့ဟာကိုကျွန်တော်တို့ပို့ပြီးတော့အသေးစိတ်တီးခွင့်ရလာလိမ့်မယ်လို့ပြောနေတယ်เนาะကျွန်တော်တို့ဒါတက္ကပါလုံးပေါ့လေအဲတီးခွင့်ရလာလိမ့်မယ်လို့ပြောနေတယ်ဒေါက်ဆန်းစုကြည်ကသွားမယ်ဆိုတဲ့အခါကျတော့သူကဘယ်ဟာနဲ့သွားမှာလဲပေါ့သူကဒီဟာတွေကမဟုတ်ခဲ့မဟုတ်ပါဘူးပေါ့เนาะဒီ security crisis လောက်တာတွေမရှိပါဘူးဟိုဒါမှမဟုတ်ငင်းမှာပဲဆိုရင်တော့လေအဲသဒ္ဒနာရှိတာပေါ့လေဟိုအဲ့လိုမဟုတ်ဘဲနဲ့အမှန်တရားအတွက်ကိုအာဟိုတွားရှင်ဆိုင်မယ်အဲ့ဒါမျိုးဆိုရင်တော့ဓမ္မပေါင်းတဲ့ဟာဖြစ်လာမှာပေါ့နော်ဒီမှာကအဲဒီမှာကဘာဖြစ်လဲဆိုတော့ဒွန်ဆန်းစုကြည်ကျွန်တော်ဟိုတံမြောက်ဖြစ်တာပေါ့တကယ်ဟိုတည်ရလားပေါ့နော်ဟိုဘာဖြစ်လို့လဲဆိုတော့သူတောက်လျှောက်ပြောနေခဲ့တဲ့အဲဇကာရီကိုပြန်ပြီးတော့ပောက်ရတဲ့အခါကျတော့အချိန်နီးမှန်ကိုသူမတိပဲနဲ့ဒါမျိုးတွေဖြစ်မယ်လို့သူမထင်ဘူး။နောက်ပြီးတော့သူ့မှာသူကဗန်ချင်ကမှုကမယုံဘူးကဒါတွေကလကားလျှောက်ပြောနေတာဟာလာငါနိုင်ငံဟိုသူများတွေကနိုင်ငံတခြားနိုင်ငံတွေကတိုက်ခိုက်ခြင်းလို့ဒါမှမဟုတ်လို့ရှင်ငါ့ကိုတိုက်ခိုက်ခြင်းလို့စသည်ဖြင့်မဟုတ်အဲ့လိုမျိုးဟိုတန်တရားအမြင်နဲ့ပဲတန်တရားအမြင်ထားတာပြဿနာမဟုတ်ဘူး။သူကအဲ့ဒါကိုဟိုနားထောင်ဖို့ကိုတောင်အချိန်မပေးတာအာဘာဖြစ်လို့လဲဆိုတော့ဒီဟာနဲ့ပတ်သက်လို့နိုင်ငံတကာပြောလို့ရှိရင်သူဟိုအင်မတန်မှအကဲဆက်ပြီးတော့တုံ့ပြန်တာတွေလည်းရှိတယ်။ဒီကိစ္စလိုဘာလို့ဒါမျိုးတွေအများကြီးတွေ့ရတဲ့အခါကျတော့အချိန်မှန်ကိုသူမသိဘူးလို့ဒါမှမဟုတ်မသိတင်တာနဲ့ပဲဟိုမသိသွားတာလားပေါ့နော်။အဲ့ဒါမျိုးတွေအဲ့တော့ကျွန်တော်ကတော့ဒီလိုမျိုးတရားညင်ဆိုင်မှုကနေပြီးတော့တော့ WG ရဘယ်လိုဖြစ်တာလဲအဲပြီးတော့ဒီအမှုတွေအရဘယ်လိုဖြစ်တာလဲဒီလိုမျိုးပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့အများအများဖြစ်ခဲ့တာတကယ်ကျွန်တော်တို့တမိုင်းမှာလူတမိုင်းမှာကိုကြီးမားတဲ့အမဲဆက်ကြီးပေါ့နော်အဲ့ဒီဟာနောက်ပြီးဒါမျိုးတွေနောက်တဲ့တော့အခါမှမဖြစ်အောင်ကျွန်တော်တို့လူအဖွဲ့စည်းကလည်းစောင့်ရှောက်ခြင်းစိတ်တွေပေါ်လာအောင်ဆိုတဲ့ဟာမျိုးဖြစ်တယ်ပဲလို့တော့ကျွန်တော်ပြန်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီညမှာမေးချင်တာကခုနကကိုစိန်ဝင်းကဒေါန်ဆန်းစုကြည်တကယ်ပဲဒီအဖြစ်ပျက်တွေကိုတကယ်ပဲသိရလားဆိုရယ်တန်လျာပေါ့နော်ဒါနဲ့ပတ်သက်လို့ကျွန်တော်မိကုန်းထုတ်ချင်တာကတက်မလို့ဘက်ကတော့တကယ်တမ်းပြောရင်သူတို့ကိုယ်တိုင်ပတ်သက်နေတော့အချက်လက်တွေတော်များရှိပုံရပါတယ်ပြောရမယ်ဆိုရင်ဂူတာပြင်ကိစ္စကိုအခုပဲဒီနေ့ဆိုရင်ပဲတက်မလို့ခုံရုံကနေပြီးတော့စစ်ဆေးမှုတွေစတင်နေပြီပြောရရင်သူတို့တက်မလို့ဘက်ကလည်းပြောနေတာအချက်လက်အားဖြင့်ဒေါန်ဆန်းစုကြည်ကိုပံ့ပိုးသွားမယ်ကူညီသွားမယ်ဆိုတဲ့ဟာမျိုးတွေပြောနေပါတယ်ခင်ဗျာဒေါန်ဆန်းစုကြည်ဘက်ကရောတမ်ရော်နဲ့ပူပေါင်းဆောင်ရွက်ပါမလားဒီအချင်းတွေကိုဘယ်လိုမြင်ပါလဲခင်ဗျာတမ်ရော်နဲ့အစိုးရဆက်ဆံရေ
းတမ်ရော်ဘက်ကဆိုရင်ဒီကိစ္စကြီးကကျွန်တော်အသုံးပြချက်ကတော့မပြီးသေးတဲ့အဲဟိုဟာစလန်ကိုမပြီးသေးတဲ့လုံချက်ကြီးတစ်ခုကိုဟိုသူတို့ဟိုလုတ်တယ်လို့ပဲမြင်ပါတယ်ဒါကအခုမှစတာဟုတ်ဘူးလေဒီဥညွန်လက်ထိုက်တွေကနေပြီးတော့စလိုက်တဲ့ဟာအစဉ်ဆက်အဲဦးတန်းရှိရခေါ်လာပေါ်လို့ဘူဂျိုခင်ညွန်တို့အဲ့ဒါနေပြီးတော့အခုနောက်ပိုင်းကိုဆက်လာခဲ့တဲ့ဟာတဘောကတော့ဗျာဒီလူတွေကဒီတို့နိုင်ငံမဟုတ်ဘူးနိုင်ငံကနေပြီးတော့ဝင်လာတာဆိုတဲ့ဟာအဲ့ဒါတွေကအရင်တော့ ဘယ်လိုကြောင့်ဖြစ်လာတာနောက်ပိုင်းတစ်ဖီးဖီးရှုံလာတယ်အဲ့ဒီယုံကြည်မှုကဆိုဆိုက်တီထဲမှာကျွန်တော်တို့လူအဖွဲ့ကြီးမှာရောဟောဒီယုံကြည်မှုကပြင်းလာတယ်ကျွန်တော်တို့ဟိုဒီဒီမိုကရေစီအရာစုဆိုတဲ့လူတွေကဂျန်နေနေရာတွေမှာဒီမိုကရေစီစတိုင်နေဒီကိစ္စမှာတော့လုံးဝလာမရဘူးဒါကဟိုနိုင်ငံကျူးကျော်သူဆိုတဲ့ဟာဒီဖြစ်သွားပြီးတော့သူတို့ရဲ့ရည်တည်ချက်တွေကပြောင်းပြန်ကြံကုန်တာအဲ့ဒါမျိုးတွေဖြစ်တဲ့အခါကျတော့ဟောဒီဟာဒီကဟိုတမတော်ဟိုအနေနဲ့ရတယ်ခုနကလိုမျိုးကဟို affinity business ဆိုတဲ့ဟာမျိုးအတူရှိကြတယ်လို့ထင်တယ်ဒီလောက်ပမာဏများဒီလိုဒီလိုမနေနိုင်အောင်ဆိုပြီးတော့စီမံကိန်းဟိုဘော organize ဖြစ်ဖြစ်နဲ့လုံနိုင်လာကတာမန်လူမလုံးနိုင်ဘူးသူကအစမ်းကြီးဟိုဟိုအာနာအစမ်းထက်တဲ့လူပဲလုံနိုင်နေဟာမျိုးပါလား
ဟုတ်ကဲ့ကျွန်တော်ဒီနေရာမေးချင်တာကဒေါ်ဆန်းစုကြည်ကဒီအမှုကိစ္စမှာခုနကရှင်းနေရှိရတဲ့ကတော့သူကားထားပြီးလို့ဆူရဘက်ကပြောပါတယ်စစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုအခြေအနေရှိပါလားတကယ်ပဲပူးပေါင်းဆောင်ရွက်နိုင်လားစစ်တပ်ကတော့ပြောတယ်သူတို့ကတော့ပူးပေါင်းဆောင်ရွက်ပြောပါတယ်
သူကကျွန်တော်ထင်တဲ့ဟိုဘော international community ကိုလည်းငါရှင်းပြလိုက်ရင်လက်ခံလာလိမ့်မယ်ဆိုတဲ့ဟာမျိုးလည်းဖြစ်ကောင်းဖြစ်နိုင်တာပေါ့နော်နောက်တစ်ဖက်မှာကျတော့ဒီပြည်တွင်းနိုင်ငံရေးမှာကျတော့ဟုတ်ပြီငါရက်တည်ပေးမယ်မင်းတို့ငါ့ဥဒ္ဒါထောက်ခံလိုက်အဲ့ဒီဟာနဲ့သူကအလံကံပြီးတော့တက်မှာပေါ့နော်အဲ့ဒါကလေဒီ ICG ဟာကတော့ဟိုတစ်ဖက်မှာကျွန်တော်ထင်တယ် ICG ကိုဟိုပထမမမျော်လင့်ခဲ့ဘူးလို့ထင်တယ်အများပြန်တော့ ICC လို့ဟာမျိုးပဲပေါ့နော်အာဒီ priority process ကြီးကမဖြစ်နိုင်ပါဘူးဆိုတာနဲ့ပဲစကြတယ်ဒါပေမဲ့ ICG ရဲ့အဲဟာဟိုသူတို့ဟိုမကြီးမိခဲ့ဘူးမြန်မာပြည်မှာလည်းဒီတန်ခါးကဥပဒေတွေလေ့လာတဲ့လူကမျိုးဆက်ပြတ်သွားတာပေါ့
ဟုတ်ကဲ့
အဲ့တော့ဆိုတော့သူကတော့ဟိုသူတကင်းကတော့ဟိုနောက်တစ်မျိုးဖြစ်နေတာပေါ့
ဟုတ်ကဲ့ခင်ဗျာကိုစင်ဝင်လီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကိုမှုသစ်ဖိတ်ခေါ်ကြပါလေကိုမှုသစ်ကိုတော့ကျွန်တော်တခုမေးချင်တာကအခုဒွန်ဆန်းစုချီသွားမှာ ਨੇ ပတ်သက်ပြီးတော့မြန်မာနိုင်ငံတဲမှာကောပြည်ပမြန်မာတွေဈာရဲမှာတော့ဒီ Western with အောင်ဆန်းစုချီပေါ့နော်ဒွန်ဆန်းစုချီ ਨੇ ဒီသသားရဲ့ရက်တီတဲ့ဆိုတဲ့လှုပ်ရှားမှုတွေပေါ်လာတယ်ဒါအပြင်ထောက်ခံပွဲတွေတချို့ဆိုအခုစကိုင်းမှာလုံနေပြီမန္တလေးမှာလုံမယ်လို့သိရပါတယ်အဲ့တော့ဒီထောက်ခံပွဲတွေဒီလိုလှုပ်တာတွေကတကယ်တမ်း ICG သွားမဲ့ကိစ္စမှာအကျိုးဖြစ်ရဲ့လားအကျိုးရှိရဲ့လားဘီးထွက်ဆိုးကျိုးတွေရှိနေလားကုမှုသက်ဘယ်လိုများသုံးသပ်မိပါလဲ
ဟုတ်အဲ့ဒါကတော့ကျွန်တော်မြင်တာပေါ့ကျွန်တော်မြင်တာဆိုတော့ကဒီဒေါက်တာစီတီကဒီလူလူထောက်ခံမှုအရင်မြင်တယ်ပေါ့ဆိုတော့မြင်တဲ့ဟာကဒီကျွန်တော်ဒီသူသွားမယ်ဆိုတာကအပေါ်အားဖြင့်ကြည့်လို့ရှိရင်ဒီလူတွေကိုညှို့ညွတ်သွားတာမျိုးဒီမျိုးသားရှင်ကြားစီပိုကောင်းစီတာမျိုးကျော်နေမှာဒါတစ်ဖက်မှာကျွန်တော်မြင်တာကျွန်တော်စိတ်ပူတဲ့အခြေအနေမှာကျွန်တော်ရှိရလို့မြင်တယ်ဆိုတော့ဗာလဲဆိုတော့ဒီလူတွေကြားထဲမှာပုံပြီးဖြစ်နေတာကဒီနိုင်ငံသားမုန်းတီးတဲ့စိတ်တွေတော့ဒီဆုံရောက်မျိုးသားရေးဝါဒတွေပုံပြီးမီးထိုးလိုက်လို့ဖြစ်သွားတယ်ဗာလဲဆိုတော့ဒီဒေါက်တာစုကြည်ကိုယ်တိုင်တရားသွားခြင်းဆိုင်ရာပြီးမြန်မာပြည်သူတွေတရားစွဲခံရတယ်ဆိုတော့အခြေအနေမျိုးကြီးလူတွေကဟိုမြင်သွားတယ်ပေါ့မြင်တဲ့ခါကျတော့အခုဆိုကျွန်တော်ထောက်ခံဆန္ဒပြပွဲလုပ်မယ်ဆိုတဲ့ဟာတွေပေါ်လာပြီးနောက်ဒီ Instagram ဝီဆိုပြီး social media တွေမှာလုပ်တဲ့ကိစ္စမျိုးတွေပေါ်လာတယ်ပေါ့နော်ဆိုတော့အဲ့ဒါကဒီထောက်ခံဆန္ဒပြပွဲဒီမှာဖြစ်မယ်ဆိုလို့ချင်ကျွန်တော်ကြည့်မယ်ဆိုဒေါက်တာစုကြည်ကိုထောက်ခံနေပြီးလောက်တာဆိုပေမဲ့လည်းတစ်ဖက်မှာကဒီသူတို့တုံးလုံးနဲ့စကတ်တော်နေမှာပြည်ရေးဝင်ဆက်တာလက်မခံနိုင်ဘူးဆိုတာတွေပါလာမယ်။အဲဒါဝင်ကြောလက်မခံဘူးဆိုတဲ့ကိစ္စတွေပါမယ်။နောက် ICJ ကိုဆန့်ကျင်တယ်ဆိုတဲ့ကိစ္စမျိုးတွေပါလာနိုင်တယ်ပေါ့နော်။ဆိုတော့ဒါကဟိုကျွန်တော်တို့ဒီတကယ်လို့ဒါဟိုဘက်ကလာဒီဟာနဲ့ပတ်သက်ပြီးတော့ဒီအချက်လက်တွေခံနိုင်မှမာတွေတက်တွေခံနိုင်မှမာတွေနဲ့ထုတ်ပြလာပြီဆိုလို့ရှိရင်ဆိုတော့ဟိုတစ်ဖက်မှာဒီကြီးသူတွေကိုယ်တိုင်ကဒီလူများစုကိုယ်တိုင်ကဒီကျူးလွန်မှုတွေကိုထောက်ခံအားပေးခဲ့ကြရတယ်ဒီဖုံးဝေခဲ့ကြရတယ်ဆိုတော့သဘောကိုတက်ရောက်သွားနိုင်တယ်အစိုးရကျွန်တော်တို့ဒီလူနည်းစုတွေပေါ်မှာလည်းမြန်မာပြည်ကလူနည်းစုတွေပေါ်မှာဖိနှိပ်တယ်ခွဲခြားဆက်ဆံတယ်ဆိုတော့ဒီအရေးရောနိုင်ငံတကာအမြင်ရလည်းရှိပြီးသားပေါ့နော်ဆိုတော့ဒီရှိပြီးသားဟာတွေကိုဒီလိုဝီတန်းဝီလုပ်တဲ့ကိစ္စမျိုးတွေနောက်ဒီဆန္ဒပြမယ်ဆိုတဲ့ကိစ္စတွေကပို့ပြီးတော့ဒီတက်တည်ပြပေးရဲဆိုတဲ့အခြေအနေရောက်သွားနိုင်တယ်ဆိုတော့အဲ့ဒီခါကျတော့ကျွန်တော်တကယ်တာဝန်ရှိတဲ့လူတွေရှိကိုပြစ်မှတ်ထားလို့မဟုတ်တော့ဘဲနဲ့တနိုင်ငံလုံးနဲ့သက်ဆိုင်ရဲဆိုတဲ့ကိစ္စမျိုးရှောင်းလာနိုင်တယ်လို့ကျွန်တော်ကဒီဟာစိုးရိမ်မိရပေါ့နော်ရှောင်းလာနိုင်တယ်လို့ကျွန်တော်ယူဆတယ်ခင်ဗျာနောက်တစ်ချက်ကဒါကဒီဟုတ်ဘယ်လိုပြောမလဲဒီအစိုးရအနေနဲ့ကောဒီနိုင်ငံကြီးခေါင်းဆောင်တွေအနေနဲ့ကောဒီဆန္ဒပြပွဲတွေကိုဒီအားပေးအားမြောက်ပြုရဆိုတဲ့ကိစ္စကြီးကနိုင်ငံတကာအမြင်မှာမကောင်းဘူးပေါ့မကောင်းမဲ့အလားလာမရှိဆိုတော့ဒါကြီးကိုတနိုင်ငံလုံးကပေါင်းပြီးလုပ်နေကြတာဆိုတော့ယူဆချက်ကိုဟိုကြောက်သွားနေနိုင်တယ်ပေါ့တကယ်တာဝန်ရှိတဲ့သူရှိမရောက်တော့ဘဲနဲ့တနိုင်ငံလုံးဘက်ကဥတည်ပြီးလက်လာနိုင်အဲ့တော့အဲ့ဒါကျွန်တော်မြင်တာကတော့ဒီတကယ်ကျွန်းလို့နေသူတွေနဲ့မဆိုင်ဘူးဟိုကျွန်းလို့နေသူတွေရဲ့ပြည်သူတွေနဲ့မဆိုင်ဘူးရက်ဖက်ဒီမိုကရက်တစ်ခေါင်းဆောင်တွေနဲ့မဆိုင်ဘူးဆိုတဲ့ကိစ္စကိုစကားနဲ့ပြန်ပြီးပေါ်ထုတ်ဖို့လိုတယ်ကျွန်တော်ဟိုဆိုလိုချင်တာကလူသားဒီမျိုးနဲ့ပေါ့ကျူးလွန်တဲ့ယာစင်းမှုတွေကိုလူလူသားတွေလက်မခံဘူးတန့်ကျင်တယ်ဒါနဲ့ပတ်သက်ပြီးတော့တကယ်တာဝန်ရှိတဲ့သူတွေပေါ်ထုတ်မယ်ဆိုလို့ရှိရင်ဒီ ICJ နဲ့လည်းပူးပေါင်းနိုင်တယ်နိုင်ငံတကာနဲ့ပူးပေါင်းနိုင်တယ်ဆိုတဲ့ကိစ္စမျိုးလူခွင့်ကိုတန်ဖိုးထားရဆိုတဲ့ကိစ္စမျိုးပုံပြီးပြတာပြေးနေရမှာ ဆိုတော့အဲ့ဒီကြာတာနဲ့အစာကူးချင်တွေကဘာဖြစ်နေလဲဆိုတော့ဒါဒီလိုကျူးလွန်တာတွေကိုထောက်ခံနေဟိုဒါတွေနဲ့သူရက်တည်နေဆိုတဲ့ဟာမျိုးကိုရောက်နေဒါကကျွန်တော်တို့ဒီကိုသွားမဲ့အခြေအနေအတွက်ကိုနိုင်ငံတကာရဲ့အမြင်အတွက်ကိုပို့ပြီးတော့မကောင်းလို့ကျွန်တော်ယူဆရတယ်ခင်ဗျာ
ဟုတ်ကဲ့ကုမှုသိကျေးဇူးပါကျိုးစိန်ဝင်တဲ့ကုမှုသိလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်သရော့ရှင်တွေဖိတ်ခေါ်ချင်ပါတယ်သရော့ရှင်တွေမှာလည်းဒီဆွေးနွေးခြင်းနဲ့သရော့ရှင်များများပို့တဲ့အကြောင်းလို့ကျွန်တော်စီစစ်ပြီးတော့ခေါ်ယူသွားပါမယ်အရင်ဆုံးမောင်တော်မျိုးကဥလထွန်းဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥလထွန်းကတော့ပြောရမယ်ဆိုရင်တော့ဒီရွန်ဂျာရေးခင်းနဲ့ပတ်သက်ပြီးတော့ကိုတိုင်ကိုကြကြုံနေမျက်မြင်သက်သေလို့လည်းဖြစ်နေတဲ့ခါကျွန်တော်ရှိပြီးစာပြီးပို့တဲ့ခါကျတော့သူ့ရဲ့အခြေအနေသူ့ရဲ့သဘောထားကိုကျွန်တော်သိအောင်လို့တခါလေးဖုန်းနဲ့ခေါ်တာပါကုလထွန်းဟိုကုလထွန်းပြောလို့တဲ့အကြောင်းအရာကိုတိုးတိုးလေးနဲ့ဆွေးနွေးပြောဆိုပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကဒီဒီစိတ်ဆောင်မှာ ICG စိတ်ဆောင်မှာဘောနောတောင်းဆင်းစုရှိကိုတိုင်းသွားရောက်နေဆိုင်နေသူပြီးတော့ပြောနေတာစီကဘယ်လိုပြင်နေလဲဆိုတော့ဒီဂျီနိုဆိုက်ဆိုတဲ့ဒီလူမျိုးဟောပေါ့ဆောက်မဲ့ပြီးဆောက်တဲ့စီမိုးကြီးတစ်ခုကိုချူလွန်တဲ့အခါဒီပမာစကားဟောစတုခုရှိတယ်ပေါ့မောင်တက်နေတည်ရဲ့နဲ့အဲ့လိုမျိုးအဲ့လိုတော့ချူလွန်နေရပဲလို့ကျွန်တော်တို့လူမျိုးနေနေတာပေါ့နော်ဘာလို့ဆိုတော့ကျွန်တော်တို့ကအနေရတဲ့ဒီမှာကျွန်တော်တို့ကခါရချင်းချင်းနဲ့ကြည့်တယ်မျက်မြင်သက်သေလေးကြည့်တယ်ဒီအခု SG မှာ SG ကိစ္စမှာတရားစီရင်ပါရပြောတာကဘယ်လိုပြောမလဲကျွန်တော်တို့ဒီမှာနိုင်ငံတကာတတိယဌာနဒီမှာတခုခုပေါ်လာတဲ့အခြေအကအရေးယူမဲ့ပါရပြောတာတကယ်တော့ဒီအောင်ဆက်စီစီတဲ့အခုအစ်စ်ဖွန်ကျူလာပြေကြနေဒီအထူးတွေပြီးတော့ဝါရမားတွေသူတို့မြန်ဆိုင်ကြတာလို့ကျွန်တော်မှအသောတာပဲအများကြီးရှိတယ်ဒီပုံမှာ solution ဆန်းပြနေတာမြေရှိမှုတစ်ခုရဲ့ပုံတစ်ခုကိုယူပြီးတော့ဒီဘင်္ဂလီတွေကရခိုင်ရွာတွေကိုမြေရှိနေတယ်သူတို့တင်ပြတဲ့အဲ့လိုအသောတာတွေလေးရှိတယ်ပြီးတော့နောက်2018တုန်းကသူတို့ဂူရဒီမှာဘာလို့ဒီလိုဒီအောင်ဆက်စီစီပူလိုက်ကျော်လေးကျော်တယ်ပြီးတော့တင်နေတူတယ်အခုလာပြီးတော့ဒီစစ်ကဂူရဒီမှာသူတို့ဟောပေါ့လာလန်သွားတယ်ပါရပြောပြီးတော့အဲ့လိုမျိုးဘယ်လိုပြင်းနေတယ်လဲဆိုတော့မောင်တလူပေါ့မိကခါဆွေပြင်းမယ်အဲ့လိုမျိုးပြောနေရဆိုတော့ကျွန်တော်စီမကောင်းဘူးနောက်ပြီးတော့ကျွန်တော်ကဒီ novel fiction ရောက်ပေါ့တအားကိုကျွန်တော်ကမျောလင်းချက်ဖြစ်တယ်ဆရာမြတ်သားမှုကိုရမယ်ဆိုတော့ကျွန်တော်မျောလင်းချက်တယ်ဒါမဲ့ဒီကိုယ်တိုင်ကအခုသေးဆင်းဒီကူအားပြနေတယ်လို့ခါဆွေနေတယ်လို့ပြင်းနေတော့ကျွန်တော်ကဘယ်လိုပြောမလဲဆင်းနေရသူဆိုတော့ဒီစီမကောင်းဘူးကြီး
ဟုတ်ကဲ့ခင်ဗျာအကူလှထွန်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်နောက်ထပ်သရော့ရှင်တူဖိတ်ခေါ်ချင်ပါတယ်အမေရိကန်ပြည်ထောင်စုကကိုခိုင်ဆူပါကိုခိုင်ဆူဆွေးနွေးမိမြန်းလို့ရပါတယ်ခင်ဗျာတူပေါ့
ဟုတ်ကဲ့ပါကျွန်တော်ဒီအခုနေ့ဒေါအောင်ဆန်းစုကြည် ICC ဆိုင်ဆိုင်နဲ့နေပြီးကျွန်တော်ဆွေးနွေးရှင်ကတော့အဓိကကတော့မြန်မာနိုင်ငံမှာဗျာအဓိကကဒီဘေးကလေးကလာကိစ္စတစ်ခုတည်းပဲနဲ့မဟုတ်ဘဲနဲ့အခုကတော့မြန်မာနိုင်ငံတနင်္ဂနွေလုံးနေပြီရဲ့ဟောလေးစစ်ဟောရှိတ်စစ်လေးစစ်ရှိတ်ဟောလောလောရေးရပြီးတဲ့ကာလနဲ့ဟောပေါက်ဖွက်လာတဲ့တော်ခံရေးကာလအထီးထင်းမှာပါနေပြီရဲ့ဟောကရင်ရောကရှင်ရောအဲ့ဒီနေမီတွေမှာနေပြီရဲ့သူတို့တွေကနေပြီရဲ့ပတိကျအဲအသားဖြတ်ခဲ့တဲ့လူတွေကအများကြီးရှိခဲ့တယ်အဲ့တော့ဒီဟာကတော့ဒီကျွန်တော်တို့အလုံးမလုံးနိုင်ဘူးပေါ့ဒီနေ့လေးတော့နေပြီရခိုင်ပြည်မှာနေပြီရအဓိကကသူတို့သားချနေတယ်ဟောပြည်သူတွေကတိတ်ပွင့်မရှိဘဲနဲ့အဓိကကအလုံးလုံးနေတယ်ဗျာအဲ့ရောပြည်သူတွေကတအားပြနေရတယ်အဲ့ရောဒီဟာကတော့တကယ်တကယ်နေပြီဟော NCC ကိုတော့ရောက်ပြီလို့တော့ကျွန်တော်ထင်တယ်အဲ့ NCC ကဖြစ်ရှိမှပဲကျွန်တော်တို့ဒီဟာကတော့ဟောဖြစ်နိုင်မယ
်ဟုတ်ကဲ့ကိုခန်းစိုးကျေးဇူးပါခင်ဗျာကျွန်တော်တို့ကိုခန်းစိုးပြောလို့လာကျွန်တော်သဘောပေါက်ပါပြီနောက်ထပ်သရရှိတူလည်းကျွန်တော်ဖိတ်လိုက်ချင်လို့အာထိုင်းနိုင်ငံကဦးတမ်းအောင်ဦးတမ်းမောင်ထင်ပါတယ်ခင်ဗျာဦးတမ်းမောင်ဆွေးနွေးမိမြန်လို့ရပါတယ်တူပေါ့
ဟုတ်ကဲ့ကိုဒီကိစ္စနဲ့ပတ်သက်လို့ကော်မရှင်ကြီးလည်းအဖွဲ့များစွာဖတ်ကြရတယ်ဖွဲ့ကြရတယ်ဘာမှအကောင်နဲ့မဖော်ခဲ့တော့အာရိုဟင်ဂျာရှိမရှိဟလာဘာဘင်္ဂလားဒေ့ရှ်ရဲ့ဥဖြစ်ကြီးကိုယ်တိုင်ပြောခဲ့ပြီးသားသူတို့လက်ထက်မှာသူတို့ဝင်လာတဲ့လူအစ်စ်တွေလည်းမရှိတော့ပါဘူးလို့ပြောတယ်။နောက်အဲဒီ6လပဲသူ25ရက်နေ့ကနေရာ30ကိုဝင်တိုက်ရပြောတာကအထောက်ထားမတွေ့ရပါဘူး။အင်းသူလူမျိုးတွေကိုမွတ်စလင်အုပ်ချုပ်တွေစောင်းပြပြီးတော့ပုံနဲ့မိရှုခိုင်းနိုင်တယ်။အဲပုဂ္ဂိုလ်တွေကဘာသာရေးဒီဟိန္ဒူဒုက္ခတွေတခြားနိုင်ငံမှာရှိပါတယ်။
တော့ရောင်းသားကြီးဘာအမေစုသွားရှင်းတယ်ဆိုတာတော့သူ့ဘာဆွဲထားလို့သူတို့သွားရှင်းတာလေထားပါဒါတော့ဟိုဒီခုကျွန်တော် RCS ရေးကြီးခေါင်းဆောင်ကဒီတန်းပြည်နယ်လမ်းနေသွားမယ်ပြောတယ်သွားလို့မပေးတာတန်းပလော်ကလုပ်တာလေဟုတ်တယ်မလားဗီဒီယိုရအမှုကြီးအမှုကြီးဒါထိုင်ကြည့်နေမလားအောင်သားဒီအမေစုနေလေဟာလားဒီလိုတစ်ဖက်တည်းလုံးနေတဲ့ဟာကိုဘယ်ဘက်ကပါပြီးလုံးမှာတော့အမှန်တရားပေါ်မှာရက်မှာလားဟိုတန်းပလော်โอ้เมซุซาบิยะท่องกว่ากูเตะกะပြောแก่เลยตัมบรอตะမျိုးမထင်ပါနဲ့ตัมบรอตะမျိုးမထင်ဘူးตัมบรอဘာလဲနိုင်ငံကမှာตัมบรอကိုယုံကြည်ရမယ်ဒါမဲ့ပြည်သူကိုချစ်တဲ့ตัมบรอဖြစ်ရမယ်ပြည်သူตัมบรอဖြစ်ရမယ်ပြည်သူตัมบรอမဖြစ်ဘူးအာဏာရှင်ရဲ့ตัมบรอဖြစ်တယ်ပြည်ဥက္ကตัมบรอပုံမှန်ဖြစ်နေတယ်ဟုတ်ကဲ့ကို
ဟုတ်ကဲ့ခင်ဗျာကုตัมောင်ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်တော်ရှင်သူဖိတ်ခေါ်ကြပါလေကုစလိုက်ပွေကွန်ကုစလိုက်ပွေကွန်ဆွေးနွေးမိမြန်းလို့ရပါတယ်
တော်ဆန်းစုကြည်တို့အရပြန်ဖန်တာဝါတို့နိုင်ငံဆဲဝင်ကြီးလေးဖြစ်တယ်ဒါပြီးတော့အင်္ဂလိပ်လိုကြီးလေးလေးပြောထားတဲ့သူဖြစ်တယ်ပြီးကျအစိုးရကိုကျွန်တော်တို့ပြည်သူဒီအားလုံးမြန်မာနိုင်ငံတရားဆွဲတဲ့တွေ့သူကသွားမှာဖြစ်တယ်အဲ့တော့ဒီနေရာမှာဘာမှကျွန်တော်တို့စိုးမကြိမ်ပါဘူးဆိုလို့ဘာလဲဟိုကအကောင့်ဆုံးဖြစ်ရှင်းနိုင်တယ်လို့ကျွန်တော်မြင်တယ်ဘာလို့လဲဆိုတော့ဒီဥစ္စာကသူတို့ဆွဲတဲ့ဆွဲချက်ကဒီမျိုးတော့တပ်ဖြတ်မှုကိစ္စနဲ့ပတ်သက်လို့ဆွဲချက်တင်တာအဲ့တော့သူကကျွန်တော်တို့လူခွေရဲ့တက်မတော်ကချိုးဖောက်သလားဆိုချိုးဖောက်တာပေါ့တော်တော်လူမျိုးတုံးတက်ချက်ဖို့ရတယ်လူမျိုးတုံးလူမျိုးတုံးတော့အစိုးရကလိုင်းငင်ပြီးမှလုပ်ကြည့်ဥစ္စာမဟုတ်ပါဘူးအဲ့တော့ဒေါအောင်ဆန်းစုကြည်ကသူကလူခွေရဲ့ကိစ္စကိုပြောမှမဟုတ်ဘူးအဲ့တော့လူမျိုးတုံးတက်ချက်မှုဆိုင်ရာသူတို့ဟိုစိတ်တလေးနဲ့အဲ့လိုမျိုးသိချင်ရလို့ဖြစ်သလားဆိုတဲ့ဥစ္စာကသူကခြေပတ်တော့မှဖြစ်တယ်အဲ့ဒီနေရာမှာကျွန်တော်တို့ကတက်မတော်ကတော့သင်ခန်းစာပေါ့ဒီလူသူကနားလေရမှာကတော့ကျွန်တော်တို့ကဒီအစိုးရကနေပြီးတော့မှတပ်မတော်ကနေပြီးတော့မှဒီဘင်ကလေးဒီကိုသူတို့လူမျိုးတုံးအောင်တပ်ဖြတ်ပြီးတော့မှဆစ်စင်ရလောက်တာတော့မဟုတ်ဘူးအကျန်းဖက်သမားတွေရောဒီနှီးရင်နဲ့သူတို့ကဟိုလူခွေချိုးဖောက်နေကြတပ်မတော်ကချိုးဖောက်တာပဲဖြစ်တယ်လို့ကျွန်တော်မြင်နေဆရာ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါကုစလိုင်းပွေကုန်ကျွန်တော်ပင်နိုင်ဆွေးနွေးသူတွေပြန်ဖိတ်ခေါ်ကြပါလေကုစင်ဝင်နဲ့ကုမှုတွေကျွန်တော်ဒီတစ်ခေါက်တော့ပြည်တွင်းနိုင်ငံရေးဘက်ကိုလှည့်ကြပါလေခုနကဒီဒွန်ဆန်းစုကြည်ခီးစင်နဲ့ပတ်သက်လို့ပြည်ပအခြေအနေပေါ့နော်ပြည်ပနိုင်ငံတကာကရက်ခတ်နိုင်တဲ့အခြေအနေအခုကပြည်တွင်းနိုင်ငံရေးအခြေအနေပြောရမယ်ဆိုရင်တော့ဒီခီးစင်နဲ့ပတ်သက်ပြီးတော့ဝေဖန်သူတွေရှိသလိုပဲတညီတဲ့ဒေါ်ဆန်းစုကြည်သွားတာကိုကျင်းတဲ့အားရတာတွေတွေ့ပါတယ်ဥပမာ Temporal Solution လဲအစူသူတို့ Temporal အနေနဲ့အစူရောက်အစူရောက်နောက်ကနေလိုက်မယ်ဆိုတဲ့ဟာမျိုးတွေရှိတော့ပြည်တွင်းနိုင်ငံရေးအပေါ်မှာတက်ရောက်တဲ့ဂေးရက်နဲ့ပတ်သက်လို့ကိုစင်ဘယ်လိုယူဆပါလဲ
ပြည်တွင်းနိုင်ငံရေးရတော့ဒေါ်ဆန်းစုကြည်ကခုနဟိုသူ statement ထုတ်လိုက်တယ်ဒီဆိုရ statement ထုတ်လိုက်တယ်နိုင်ငံတော်ကြိုးစားဖို့ကာကွယ်ဖို့ပါမယ်ဆိုတဲ့ဟာအဲ့တော့အကောင်လုံးတော်တော်များများချီးရရှိကြတယ်နော်ဒီဟိုဟာပေါ့ဟိုဟာအားရကြတယ်အဲ့တော့မြန်မာပြည်ဒီပမာရီဂျာမတဲမှာပေါ့ဒေါ်ဆန်းစုကြည်ရဲ့ထောက်ခံမှုတအားကိုသဘောကျမှာအမှန်ပဲနော်တာမန်ရတ္တိရတ္တိဂျာထဲမှာလည်းသဘောကျမှာသို့တော်လည်းပဲတိုင်းသားတွေဒီဂျာထဲမှာတော့ဒါကပမာရီဟိုတိတ်မထူးဘူးဟိုဘာမှဟိုသူတို့အတွက်အဲလာပြီးတော့ဟိုဘယ်လိုပြောဟတ်တီတဲ့ဟာမဟုတ်ဘူးပေါ့နော်เออนาวตะพมาว่าดิตะว่าบ่โหตะเพชกูโหเจ๋งเนี่ยลูกดินะพี่ดิหัวบ่ปรมาตมาดอนตะพี่ดิอันเนี่ยดิโหใต้ธุรกิจว่ามันผิดแต่ดูจ๋าแท้มาแหละอ่ะดิหาတော့โหบ่ซู้กูสุดะหานี่တော့ဝင်ป่าล่ะရှိတယ်ตูอ่ะအဲ့ဒါလည်းဆက်ဆက်မှုကကျွန်တော်ပြန်ဆင်းမှကြည့်တော့ဟိုကဒေါ်မန်လူကြီးဒါကြောင့်အဲ့လိုပြန်ပြီလဲပေါ့နော်ဒီ ICG ရဲ့ဟာကနှစ်ခုရှိတယ်တစ်ခုကဒီပြည်မှုကျွလွန်နေလူတွေကသူကအရေးယူမဲ့ဟာရှိတယ်သူကကိုယ်တိုင်တော့အရေးယူပါမဟုတ်ပြည်မှုကျွလွန်နေဟာတွေကို ICC process နဲ့ဆက်ပြီးလိုက်မှာနောက်တစ်ခုကကြတော့ဟိုတိုင်ငံတာဝန်ယူရတဲ့ဟာမျိုးပေါ့အဲ့ဒါကဘာလဲဆိုတော့ဒီ US သားတွေကိုအဲ့ဒီနဲ့တက်တက်ပြီးတော့ဟိုနိုင်ငံသားဖူးဟိုကဘာနိုင်ငံသားဟိုအခုယူပြီးရတာတို့เนาะနောက်ပြီးဒါမျိုးဟိုမောက်ထုတ်တာတို့မဖြစ်အောင်ပေါ့အဲ့ဒါမျိုးတွေဟိုအာမခံရတဲ့ဟာမျိုးတွေပါလာမယ်အဲ့တော့အဲ့ဒါတွေကိုလည်းတော့ဆန်းစုကြည်ကတကောင်းပတ်နိုင်တယ်လို့တော့ကျွန်တော်နည်းနည်းလေးတော့ပြောတာပါဖြစ်ဒီမှာတော့နော်
ဟုတ်ကဲ့ခင်ဗျာကျွန်တော်ကုမှုသက်လည်းမိကြပါလေကုမှုသက်ကတော့ကျွန်တော်တို့ခုမိကြတာကဒေါ်ဆန်းစုကြည်တို့တချိန်တုန်းကနိုင်ငံတကာမှာလူခွင့်ရေးဒီမိုစီနဲ့ပတ်သက်လို့တကယ် icon လို့ဖြစ်နေတာပေါ့နော်အခုဒီမှုကိစ္စမှာဥဆောင်မဲ့သွားမယ်ဆိုတော့ပြည်တွင်းနိုင်ငံရေးအတိုင်းအဝိုင်းတွေပြည်သူလူထုကြားထဲမှာလူခွင့်နဲ့ပတ်သက်လို့စံနှုန်းစံထားတွေသဘောထားတွေဒါတွေပြောင်းလာနိုင်လားဒါတွေပေါ်ရိုက်ခတ်မှုရှိနိုင်လားကုမှုသက်ရဲ့သုံးသပ်ချက်သိချင်ပါလေ
ကျောင်းသားနိုင်လားဆိုတော့ဒီလက်ရှိကျွန်တော်ဒီနိုင်ငံရေးဒီအတိုင်းအဝိုင်းမှာကိုရီးယားဒီဒေါ်ဆွစကြည်ခဲ့ဒီလူခွင့်ရေးတန်ဖိုးဆန်တော်ပေါ်မှာလူတွေကနည်းနည်းလေးဟိုခင်နဲ့မြင်တဲ့ပုံနည်းနည်းလေးလွဲလာတယ်နိုင်ငံတကာကမြင်တဲ့ပုံစံမျိုးပေါ့နော်ဆိုတော့ကျွန်တော်တော့သူဒီတက်မတော်နဲ့ဒီဆက်ဆံတဲ့ကိစ္စတွေမှာဒီလူခွင့်ရေးဆန်တော်တွေကိုသူတိတ်လက်ခံလိုက်ဟိုဟိုဟာဖြစ်လာတာဒီကာဝယ်ပြီးလာတာမရှိတော့ဘူးဆိုတဲ့အမြင်တွေ နာလာမျိုးရှိတယ်ခင်ဗျာဒါတိုင်းရင်းသားတွေနဲ့ဖြစ်တဲ့ဒီတနက်ကိုင်းတိုက်ပွဲတွေပဲဖြစ်ဖြစ်ဒီပြိပခါတွေမှာပဲဖြစ်ဖြစ်ဒီလူခွင့်ရေးစံနှုန်းတွေပေါ်မှာရက်တည်မှုမရှိတော့ဘူးလို့မြင်လာတဲ့အခြေအနေရှိတယ်ဆိုတော့ဟိုဒီကျွန်တော်တို့ဒီဆိုးရဖြစ်လာတဲ့အချိန်တွေကစပြီးတော့ပေါ့နော်ဆိုတော့ဒီဖြစ်ပြမှာတကယ်လို့ဒါကကိုသိမ်ဝန်ပြောသလိုပဲဒီဒီနိုင်ငံတကာမှာ ICC မှာဒီတက်မတော်ဘက်ကနေကာဝယ်ပေးခဲ့ကာဝယ်ပေးလိုက်တယ်ဆိုလို့ရှိရင်ပို့ပြီးတော့မှဒီဟာကိုဒီဒါဒီမှန်ပါတယ်ဆိုတာကိုပို့ပြီးတော့ပေါ်လင်းသွားစေတဲ့အခြေအနေကိုရောက်နေမှာလို့ကျွန်တော်ကယူဆတာဒါကဒီနိုင်ငံဒီအတိုင်းဝိုင်းထဲမှာဒီလူခွင့်ဆိုင်ရာဖွဲ့စည်းရေးကြားထဲမှာကျောစုနေတဲ့အတိုင်းပဲဖြစ်သွားနိုင်မှာပေါ့နော်ဆိုတော့ဒါပို့ပြီးတက်ပြီးကြားလို့ဖြစ်သွားနိုင်တယ်ဟောတစ်ဖက်မှာတော့ဒီသူထောက်ခံတဲ့သူတွေအနေနဲ့ကတော့ဘယ်လိုပဲဖြစ်ဖြစ်ဆက်ပြီးထောက်ခံနေမှာပဲဘလို့သူကဒီလူခွင့်ရေးတော်ဆန်းစီလူခွင့်ရေးတန်ဖိုးဆန်တော့နဲ့ဒီလူခွင့်ရေးတန်ဖိုးဆန်တော့ကိုထောက်ခံကြတာမဟုတ်ဘူးပုဂ္ဂိုလ်ဒီပုဂ္ဂိုလ်ရေးကထောက်ခံတာအခြေအနေဖြစ်တဲ့အတွက်ကြောင့်ဒါကတော့ပြောင်းလဲသွားဖို့အခြေအနေမရှိဘူးကျွန်တော်ယူဆတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ကိုစိန်ဝင်းဖြစ်ပြီးပါလားကျွန်တော်10မိနစ်ကျော်ကျော်လောက်တော့အချိန်ရပါတယ်အတိတ်ကပြောရမယ်ဆို2020ခုနှစ်ခါမြန်မာနိုင်ငံမှာအတိတ်ကကြတဲ့ရွေးကောက်ပွဲတစ်ခုလာပါတော့မယ်အဲ့တော့ဒီခီးစဉ်အခုဒီအခြေအနေကရွေးကောက်ပွဲအပေါ်မှာရောဘယ်လိုရိုက်ခတ်မှုရှိလာနိုင်ပါလဲဒီအခြေအနေနဲ့ပတ်သက်လို့ကိုစိန်ဝင်းနဲ့သုံးသပ်ပြပါလား
ဒီရတော့ဒီခီးစဉ်ကဒါဒီဘယ်ဟိုရေတော့ဘယ်အတွက်လဲအကောင်းဆုံးဟိုသူကဆွဲယူသွားတာပေါ့လေဒါပေမဲ့လည်းကျွန်တော်တို့ဒိုင်းဒီအတွက်ဒိုင်းဒီအနေနဲ့တန်ကြည့်ရင်ဒိုင်းဒီကကျွန်တော်တို့ခက်ခဲတဲ့ကာလတွေကိုဖြတ်ရလိမ့်မယ်အဲ့ဒါအနေမှာနောက်တစ်ချိန်ကျရင်တော့ဘာဖြစ်မလဲဆိုတော့ကျွန်တော်တို့လူလူတွေကိုယ်တိုင်ကဟာဒီလိုမျိုးဟာတွေကမကောင်းပါလားလက်မခံပါလားငါတို့အမီမတက်ချင်ပါလားမလိုလားပါလားဆိုတော့
ဟယ်လိုကုစိန်ဝင်းလိုင်းကြပါပါတယ်ကုစိန်ဝင်းလိုင်းကြတော့ကျွန်တော်တူတူလေးကုမှုသစ်အဲရွက်ောက်ပွဲပေါ်ခေရနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိလဲကျွန်တော်စက္ကန့်30ကျော်ကျော်လောက်ချင်းရပါတယ
်ရွက်ောက်ပွဲပေါ်ခေရနဲ့နေနေဆိုလို့ရှိရင်တော့ဟိုကျွန်တော်တို့ဒီ stress ကတော့နည်းနည်းကြာဖို့အခြေအနေရှိတော့ရိုင်းကြီးခေရထားမယ်လို့ကျွန်တော်တို့မယူဆအောင်ဘာကြောင့်လဲဆိုတော့ဒီတိုင်းရင်းသားဒီ data တွေမှာဒီ energy နည်းနည်းသိုးရင်ကြာအခြေအနေရှိတယ်လို့ဆိုရက်ကြိုးသုံးသပ်ထားကြတဲ့အခြေအနေရှိတယ်ပေါ့နော်ဒီကျွန်တော်လက်ရှိဒီဒီ9နှစ်တာကာလအတွင်းမှာဖြစ်ခဲ့တဲ့အခြေအနေကြောင့်အဲ့တော့ဒီဘက်မှာဒီကျွန်တော်တို့ဒီဘက်ဒီတီမမှာတော့ energy ကနိုင်နေဆိုတဲ့အခြေအနေကတော့ခက်ပြီးဖစ်တန်းနေတဲ့ထွက်တုံးဆက်ပြီးတော့ဒီဟောက်ထောက်ခံမှုကလည်းရှိနေတော့အဲ့တော့ဟိုဒီဟာကို ICJ ကိုသွားခြင်းမသွားခြင်းကဒိုင်းနာဒေတာတွေပေါ့မခဏပြောအကျိုးသက်ရမှုမရှိနိုင်ဘူးမရှိနိုင်တဲ့ကြောင့်ဘလူးချင်းတွေပဲဖြစ်ဖြစ်ဒီကြာဒီနိုင်ငံကြီးကအတုံးချတယ်လို့ဘယ်လိုပဲပြောဒိုင်းနာဒေတာတွေပေါ့မှာမလွတ်မှုနိုင်ဘူ
းဟုတ်ကဲ့ခင်ဗျ
ဒီမမှာတော့ဆက်ပြီးတော့ဥဆောင်နေမှာပဲအဲ့တော့ဒီဘက်မှာဘာဖြစ်မလဲဆိုရင်တော့ဒီလိုဟိုဒီ channel ဒီဟိုဟာ channel ဒီဒီ user ID ပါတီတွေဒီဟိုဟာဒီလူတိုင်းဟိုအခြေခံတဲ့ပါတီတွေကတော့အားပုံနေသွားနိုင်မယ့်အခြေအနေရှိတယ်
။ဟုတ်ကဲ့ကျွန်တော်တို့ဒရက်လီလိုက်အစီအစဉ်ချိန်ဆသွားလို့ပါအဓိကပေါင်းဆင်းနေပြီးတဲ့ကုစိန်ဝင်းကုမှုတင်တဲ့တော်ရရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒရက်လီလိုက်အစီအစဉ်ဒီမှာပဲကျွန်တော်ကပြပ
ါ။ကုသားညုံဦးဆွေးနွေးတင်ဆက်တဲ့အင်္ဂါညဒရက်လီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးမှာပါ။
ဟောင်ကောင်ဒေသန္တရာရွေးကောက်ပွဲမှာအတိုက်ခံကိုယ်စားလှယ်ဖက်က90ရခိုင်နှုန်းနီးပါးအနိုင်ရသွားတာဟာဟောင်ကောင်ဆန္ဒပြပွဲတွေအပေါ်တာဝန်ရှိသူတွေရဲ့ကင်တွယ်ဆောင်ပုံနဲ့လက်ရှိအစိုးရအပေါ်ပြည်သူတွေရဲ့မကျေနပ်မှုတွေထင်ရှားတဲ့လက္ခဏာဖြစ်မယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ပြောပါရယ်အုပ်ချုပ်ရေးပိုင်းနဲ့ပတ်သက်ပြီးတော့မကျေနပ်တဲ့အမြင်တဘောဓာတ်တွေကိုမဲဆန္ဒရှင်တွေဖော်ပြခဲ့ကြတယ်လို့လည်းအုပ်ချုပ်ရေးမှူးလမ်ကပြောဆိုခဲ့တယ်လို့အကြမ်းဖက်ဆန္ဒပြပွဲတွေအဆုံးသတ်ဖို့လည်းတိုက်တွန်းတောင်းဆိုသွားပါရယ်ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားမှုကိုအားပေးထောက်ခံတဲ့ဥပဒေကိုအမေရိကန်ကဖျက်သိမ်းပေးဖို့နဲ့ပြက်ကွက်ခဲ့မယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေကျုံအောင်မယ်ဆိုတာသတိပေးဖို့အမေရိကန်သက်အမတ်ကြီးကိုဆင့်ခေါ်သတိပေးခဲ့ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ဟောင်ကောင်ရဲ့ဒီမိုကရေစီရေလှောင်ရှားမှုကိုအားပေးပြီးတော့ကွန်ဂရက်ဆိုင်ရာထူးအခွင့်ရေးပေးထားတာကိုပြန်လည်ရုပ်သိမ်းဖို့ချင်းချောက်ထားတဲ့ဥပဒေမူကြောင်းကိုတော့အမေရိကန်လွှတ်တော်ကအတည်ပြုထားပြီးသမ္မတဒိုနယ်ထရမ့်ကလက်မှတ်ထိုးပြီးတော့ဥပဒေအဖြစ်အတည်ပြုလာမှာဖြစ်ပါတယ်။မြန်မာနဲ့တောင်ကိုရီးယားနှစ်နိုင်ငံကောင်းဆောင်တွေဒီကနေ့တီးခြားတွေ့ဆုံပြီးတော့နှစ်နိုင်ငံနားလည်မှုစာချုပ်လွှာတွေကိုလက်မှတ်ရေးထိုးခဲ့ပါတယ်။ငှားလုပ်ငန်းဆိုင်ရာပူးပေါင်းဆောင်ရည်အသံမွေးဝမ်းကြောင်းဆိုင်ရာတင်နာများပူးပေါင်းဆောင်ရည်နဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကဏ္ဍတွေပူးပေါင်းဆောင်ရည်ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့နားလည်မှုစာချုပ်လွှာ၃ရပ်ကိုလက်မှတ်ရေးထိုးခဲ့ကြတာပါ။တောင်ကိုရီးယားနိုင်ငံပူဆန်မြို့မှာကျင်းပတဲ့အာဆီယံကိုရီးယားဆွေးနွေးဖက်ဆက်ဆံရေးနှစ်30ပြည့်အထိမ်းအမှတ်ညှိနှိုင်းခံပေးပါမှာမြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ဒီကနေ့တီးသန့်တွေ့ဆုံခဲ့ကြပြီးတော့နားလည်မှုစာချုပ်လွှာတွေကိုအခုလိုလက်မှတ်ရေးထိုးနိုင်ခဲ့ကြတာလည်းဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုနန်းလောင်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပါတယ်။အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Tester Wanderers ဖြစ်ပါတယ်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိ line no meter 1925 32နဲ့ View ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာဖြစ်ပါတယ်။တော်ရရှိနေအားလုံး BND ရဲ့ကင်းဝေးပြီးစိုးရင်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော် ကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.